Welcome to the Voice of America in Burmese.
မင်္ဂလာနံနက်ဖြစ်ကြပါစေခင်ဗျာ VOA America နိုင်ငံ2019ခုနှစ်ဧပြီလ29ရက်ဇာတာပရီနိညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 အထိလိုင်းနူမီတာ24 25 32 51တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်မှဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဟောကဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ထက်နဲ့အောက်လွတ်တော်နေရာကဥရယူအမတ်တွေကိုမြက်ကိုရီးယားရဲ့ချင်းချမှုနဲ့ပတ်သက်တဲ့အထူးထိုက်တန်လှည့်ဝတ်သတင်းတွေကိုအစိုးရကအစီရင်ခံတင်ပြပါရတယ်။မက္ကဆီကိုကနေဒါနိုင်ငံနဲ့အမေရိကန်တို့ကြား NAFTA ကုန်သွယ်ရေးသဘောတူညီချက်ကိုပြန်လည်အသေးရေးယူဆွေးနွေးနိုင်မယ့်အလားအလာတွေရှိနေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဒီလိုထိုက်တန်ရောက်နိုင်ငံတကာသတင်းတွေကိုမိုက်တန်စင်နဲ့တူကြီးညာပြီးတော့မှာပါ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေစုံစမ်းရေးကော်မရှင်နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ရေးအခိုင်အမာအားပေးတိုက်တွန်းမှုလူအခွင့်ရေးအဖွဲ့တွေစုပေါင်းတောင်းဆိုကြပါတယ်
။ So this is an open letter that was sent by 23 organizations, international organizations including Fortify Rights encouraging
လူအခွင့်ရေးအဖွဲ့ဦးဆောင်သူတူပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းစီးအခြေအနေ LeBron Down ဒေသကတင်းမာနေတဲ့ဒေသခံတွေရဲ့အခြေအနေတွေနဲ့နိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးဦးမှာဖြစ်သလိုအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြဦးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မအီတန်စင်တို့ကပြောပြပေးပါအောင်ခင်ဗျာ
။အမေရိကန်ထက်နဲ့အောက်လွတ်တော်နေရာကဥပဒေယူအမတ်တွေကိုမြောက်ကိုရီးယားရဲ့ချင်းချမှုနဲ့ပတ်သက်တဲ့အထူးထိုက်တန်လှည့်ဝတ်သတင်းတွေကိုအစိုးရကအစီရင်ခံတင်ပြပါရတယ်။မနေ့ကရှင်းလင်းစီရင်ခံရမှာတက်ရောက်လာတဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့သမ္မတရဲ့မြို့သားလူမျိုးရေးအဖွဲ့ကိုသိရှိလို့သမ ्या မြန်မြန်ဝင်ရခဲ့တယ်လို့ရက်ဆက်ချမ်းကျုပ်ပြီးကျူတင်ခံမရခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အစိုးရရဲ့ကြီးမားတဲ့ချင်းချမှုတရအဖြစ်အမေရိကန်အစိုးရတာဝန်ရှိသူတွေရင်ညွှန်းပြောဆိုထားတဲ့အန္တရာယ်ကိုရင်ဆိုင်ဖြေရှင်းနိုင်မယ်နည်းလမ်းမျိုးစုံကိုလည်းတည်ခွင့်ရခဲ့ကြတာပါ။ကာဝေးဝန်ကြီးချင်မက်တစ်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်အမျိုးသားထောင်လိုင်းညီချမ်းမှုတန်ကော့စ်ပူတော်ဆီဦးစီးချုပ်များဥက္ကဋ္ဌဘိုချိုချီဂျိုးဆက်တန်ဖော့တို့ဦးဆောင်ပြီးရှင်းလင်းတင်ပြတဲ့တွေ့ဆုံပွဲကိုတော့ထက်တော်အမှတ်တရစလုံးတက်ရောက်ခဲ့တာပါ။အိမ်ပြော်ဘေးကရုံးခန်းမှာတွေ့ဆုံခဲ့တဲ့ရှင်းလင်းပွဲကိုသမ္မတဒေါ်နယ်ထရန့်လည်းခေတ္တလာရောက်ခဲ့ပြီးအရေးကြီးတဲ့တွေ့ဆုံမှုအဖြစ်နဲ့မှတ်ချက်ပေးပြောဆိုခဲ့ပါတယ်။ဒီမိုကရက်ပါတီကထက်တော်နိုင်ငံခြားရေးကော်မတီဝင် Chris Coons ကတော့လိုအပ်လို့စီးရီးရရေးယူရမယ်ဆိုရင်လှုပ်ဆောင်ရမယ့်အစီအစဉ်တွေအတွက်အလေးနဲ့စဉ်းစားပြင်ဆင်ထားတဲ့ဆိုတာတွေကိုရှင်းရှင်းလင်းလင်းသိခဲ့ရတယ်လို့တန်တမာရေးမဟာဗျူဟာရပြင်ဆင်မှုတွေကိုလည်းသိခွင့်ရခဲ့ကြောင်းတွေ့ဆုံမှုပြီးမှပဲဒရင်တော်တွေကိုပြောဆိုခဲ့တာပါ။အလားတူတင်ပြဖို့အမှတ်431ရောက်စလုံးကိုဖိတ်ကြားထားတဲ့အောက်လွတ်တော်ကိုမှသွားခင်မှာပဲနိုင်ငံခြားရေးဝန်ကြီးတေလာဆန်နဲ့အမျိုးသားထောင်လိုင်းညွှန်ကြားမှု Coach တို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာတော့အစုလိုက်ပြုံလိုက်သိစေနိုင်တဲ့လက်နက်တွေထုတ်လုပ်ဖို့မြောက်ကိုရီးယားကကြိုးပမ်းနေတာတွေကိုဟန်တာနဲ့ရေးတန်တမာရေးရဆောင်ရနေတာတွေမအောင်မြင်ခဲ့ရင်အမေရိကန်နဲ့မဟာမိတ်တွေကိုကာဝယ်နိုင်အောင်အမေရိကန်ဘက်ကပြင်ဆင်ထားကြောင်းလည်းသတိပေးပြောဆိုခဲ့ကြပါတယ်
တောင်ကိုရီးယားရွေးကောက်ပွဲကျင်းပဖို့နှစ်ပတ်ပဲလိုတော့တဲ့အချိန်မှာအမေရိကန်ရဲ့ဒုံးခွင်းထုံးစနစ်ကိုအလောတကြီးချမှတ်လိုက်တဲ့အပေါ်တောင်ကိုရီးယားရွေးကောက်ပွဲမှာထိတ်ဆုံးကရှင်ပြိုင်နေသူတွေကဝေဖန်လိုက်ကြပါတယ်။ဒါဒုံးခွင်းထုံးစနစ်ပါအစိပ်ပိုင်းတချို့ကိုတောင်ကိုရီးယားရှိတောင်ရဲ့ဆောင်ဂျူခရိုင်ကလော်တီကုမ္ပဏီပိုင်းခောက်ကွင်းထဲကသတ်မှတ်ထားတဲ့နေရာစီကိုစီရင်တန်းထရက်ကအစီး20နဲ့ဗိုလ်တူနေမင်းတုံးကတည်ယူပို့ဆောင်ခဲ့ပါတယ်။ဒီလိုတည်ယူလာတဲ့နေရာမှာဒါဒုံးခွင်းထုံးစနစ်ရဲ့တော့ချက်အစိပ်ပိုင်းတွေဖြစ်တဲ့အလွယ်တကူရွှေ့ပြောင်းနိုင်တဲ့ပြင်ဆင်တွေအနည်းအောင်ရောင်ကြီးနီးပညာ3ပြစ်မှတ်ကိုအတိအကျရှာပြီးတော့ဂျားပြက်နိုင်တဲ့မစ်ဆိုင်းတွေနဲ့ဂန်သူရဲ့မစ်ဆိုင်းတွေကိုအထူးရှာနိုင်တဲ့အားကောင်းတဲ့ရေဒါစနစ်တို့ပါဝင်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်မစ်ဆိုင်းချိန်ချောက်မှုအန္တရာယ်ပိုတိုးလာတာကြောင့်တပ်တုံးခွင်ထုတ်စနစ်ကိုစီစဉ်ထားတဲ့အထက်ဆော့ပြီးတော့ချမှတ်ရတာဖြစ်ကြောင်းကိုတောင်ကိုရီးယားကာကွယ်ရေးဌာနကစာသားပြင်းနေတော့ပြောပါတယ်။ဒီတပ်တုံးခွင်ထုတ်စနစ်ကမကြခင်မှာစတင်လဲပတ်ဖို့အစဉ်သင့်ဖြစ်မယ်လို့PACOM American Pacific Data ဆိုင်ရာရေးတပ်ဗိုလ်ချုပ်ကြီး Harry Harris ကဟိုဒူးနေ့ကမြို့တော် Washington DC မှာကျင်းပတဲ့လွှတ်တော်ကြားနာပွဲမှာပြောသွားပါတယ်
မြောက်ကိုရီးယားရဲ့အမေရိကန်လွှတ်တော်အမတ်တွေနဲ့တွေ့ဆုံရမှာသမ္မတဒေါ်နယ်ထရန့်အလေးထားပြောကြားခဲ့တဲ့အဓိကအချက်တစ်ချက်ကတော့ပိတ်ဆို့တံခတ်မှုတွေနဲ့တန်တမန်နီးလန်းတွေအသုံးပြုပြီးစစ်ဆင်ညီနိုင်ရေးဆွေးနွေးမှုတွေပြန်လည်လောက်အောင်ပြရားပေးဖို့ဖြစ်ပါတယ်။ဆွေးနွေးမှုတွေပြန်လည်နိုင်မဲ့အလားအလာတွေရေးရမရှိသေးပေမဲ့တရုတ်နိုင်ငံကဆွေးနွေးဖို့အားပေးနေတာကအရေးကြီးတယ်လို့လည်းအကဲခတ်တွေကမြင်နေကြတာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားဘက်တရုတ်နိုင်ငံကဘယ်လောက်ထိပြရားပေးနိုင်မလဲဆိုတာကတော့မ ေကုံဖြစ်ရှိနေစေပါတရုတ်နိုင်ငံကဒီနေ့စက်မတ်မှာပဲမြောက်ကိုရီးယားကိုကြောင်မီးသွေးတင်ပို့မှုဖျက်ထောက်ခဲ့တယ်လို့ဗန်ဒါရီစီစဉ်မှုတွေကိုလည်းတင်းကျပ်နေပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမြောက်ကိုရီးယားမှာဓာတ်ဆီဆေးတွေတက်လာရမှာတရုတ်နိုင်ငံရဲ့လက်ချက်မကင်ဘူးလို့တချို့ကယူဆနေပါတယ်ဓာတ်ဆီဆေးတက်ရတဲ့အကြောင်းရင်းကိုတွေ့ရကြကြမသိရပေမဲ့ပြည်ပကဓာတ်ဆီတင်သွင်းမှုတွေကိုတားမြစ်မှာစိုးရိမ်မှုတွေကြောင့်ဖြစ်နိုင်တယ်လို့လည်းခန့်မှန်းနေကြပါတရုတ်နိုင်ငံအနေနဲ့ပိတ်ဆို့တံခတ်မှုတွေချမှတ်ရမှာသူတနိုင်ငံနဲ့အနေနဲ့လုံးဝအလားအလာမျိုးတော့မရှိပါဘူးဒါပေမဲ့လည်းကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တဲ့လုပ်ရက်တွေကိုမြောက်ကိုရီးယားကဆက်ပြီးလှုပ်လာတာနဲ့မျှဓာတ်ဆီပါဝင်ပြည်ပကစွန့်ရင်တင်သွင်းမှုတွေကိုပိတ်ဆို့တားမြစ်မှုတွေရှိလာနိုင်တယ်လို့လည်းအကဲခတ်တွေယူဆနေပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်လို့6ပွင့်ဆိုင်ဆွေးနွေးပွဲတွေကတော့2008ခုနှစ်ကတည်းကညှဆိုင်နေခဲ့တာဖြစ်ပြီးမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အနေနဲ့လည်းဆွေးနွေးပွဲတွေကိုပြန်ဆဖို့စိတ်ဝင်စားတဲ့လက္ခဏာမျိုးတော့မတွေ့ရပါဘူး
အမေရိကန်ပြည်အောင်စုဟာမက္ကဆီကိုကနေဒါနိုင်ငံတွေနဲ့ဆက်ဆံရေးကောင်းမွန်နေပြီးတော့တတ်တမ်း23နှစ်ရှိပြီဖြစ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA ကိုပြန်လည်မွမ်းမံပြီးအသစ်ရွေးဆွဲဖို့သဘောတူညီရမယ့်အလားအလာတွေရှိနေကြောင်းကိုသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။မိနစ်နောက်ကပဲမက္ကဆီကိုသမ္မတအန်ရီကေ ပီညာ နီယက်တိုနဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့နဲ့ဖုန်းဆက်စကားပြောရမှာသဘောတူညီစာချုပ်ကိုဖျက်ပြစ်မဲ့အစားပြန်လည်ညှိနှိုင်းရေးဆွဲဖို့ပြောဆိုခဲ့ကြပြီးတော့ဒါကိုစဉ်းစားပြီးလက်ခံခဲ့တဲ့အကြောင်းဒီကနေ့မှာပဲသမ္မတထရမ့်က Twitter လူမှုကွန်ရက်မှာပြောဆိုခဲ့တာပါ။ဒါပေမဲ့လည်းသဘောတူညီချက်မရဘူးဆိုရင်တော့ NAFTA သဘောတူညီချက်ကိုဖျက်ရမှာဖြစ်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဖြစ်ဖို့ကြိုးပမ်းခဲ့တဲ့ကာလတလျှောက်သမ္မတထရမ့်က NAFTA သဘောတူညီချက်အပေါ်ဝေဖန်ပြောဆိုခဲ့ပြီးတော့အထူးသဖြင့်လုံအားကဈေးသက်သာတဲ့မက္ကဆီကိုနိုင်ငံကိုအမေရိကန်ကုမ္ပဏီတွေပြောင်းရွှေ့ကုန်တဲ့အတွက်အမေရိကန်မှာအလုပ်ကိုင်တွေလက်လွတ်ဆုံးရှုံးရတဲ့သဘောတူညီချက်အဖြစ်ပြောဆိုထားတာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်မှာစိတ်ဆက်ညီနိုင်ခဲ့ပေမဲ့လည်းကွန်ကရစ်လွှတ်တော်ကအတိမပြုရသေးတဲ့နိုင်ငံပေါင်း12နိုင်ငံပါဝင်တဲ့ပစိဖိတ်ရေဝန်ကုန်သွယ်ရေးသဘောတူညီချက် TPP ကနေလည်းသမ္မတထရမ့်ကနှုတ်ထွက်ထားတာဖြစ်ပါတယ်။မက္ကဆီကိုအစိုးရကတော့ NAFTA သဘောတူညီချက်ကိုဆက်ထိန်းထားနိုင်ဖို့ဆွေးနွေးခဲ့ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့သလိုကနေဒါဝန်နိုင်ငံသားရေးဝန်ကြီးဌာနကလည်းဆွေးနွေးဖို့အသင့်ရှိကြောင်းပြောဆိုထားပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တပ်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်စီးရီးယားနိုင်ငံဒမက်စကတ်မြို့တော်ကနိုင်ငံတကာလေဆိပ်နီးလက်နက်သေးယူနေတာကိုအစ္စရေးကလေကြောင်းကနေဒီကနေ့တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်မှာပဲတင်းမာမှုတွေကြီးထွားမလာအောင်ရှောင်ရှားဖို့အစ္စရေးနဲ့ကျန်နိုင်ငံတွေကိုရုရှားကတိုက်တွန်းလိုက်ပါတယ်။မတိမငြိမ်အခြေအနေတွေကြုံနေရတဲ့ဒေသမှာနောက်ထပ်တင်းမာမှုတွေကြီးထွားမလာအောင်သက်ဆိုင်ရာနိုင်ငံတွေအားလုံးအနေနဲ့ထိနေနေဆောင်ရွက်ဖို့ရုရှားသမ္မတပြောခွင့်ရပုဂ္ဂိုလ်ဒမီထရီပက်စကော့ကမော်စကိုမြို့တော်မှာသတင်းနောက်တွေကိုပြောဆိုလိုက်တာပါ။စီးရီးယားနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားဖို့လည်းတိုက်တွန်းခဲ့ပါတယ်။တိုက်ခိုက်ခံရတဲ့လက်နက်တိုက်ကိုတော့လက်နက်နိုင်ငံကဟက်စ်ဘူလာလက်နက်ကင်ဖွဲ့ကထိန်းချုပ်ထားတာပါ။စစ်ဘက်နဲ့အရက်ဖက်လေယာဉ်တွေနဲ့ဣရန်နိုင်ငံကပို့ဆောင်ပေးခဲ့တဲ့လက်နက်တွေရှိရာနေရာကိုအစ္စရေးစစ်လေယာဉ်တွေကပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့လည်းစီးရီးယားသံတမန်တွေနဲ့ထောက်လိုင်းအသံကပြောပါတယ်။2011ခုနှစ်မလကစတင်ခဲ့တဲ့စီးရီးယားပြည်တွင်းစစ်ကာလတလျှောက်စီးရီးယားမှာတိုက်နေတဲ့ဟက်စ်ဘူလာလက်နက်ကင်ဖွဲ့တွေအတွက်ဣရန်နိုင်ငံကနေလက်နက်တွေမတင်ပို့နိုင်အောင်လှုံ့ဆော်သွားမှာဖြစ်တဲ့အကြောင်းအစ္စရေးကတော့ခက်ရှင်းရှင်းပြောဆိုထားတာပါ။လက်နက်တင်သွင်းမှုတွေကိုဟန်တားဖို့အစ္စရေးကလေကြောင်းတိုက်ခိုက်မှုအပါအဝင်အချိန်ပေါင်းများစွာကြိုးပမ်းမှုတွေရှိခဲ့ပေမဲ့မချာခဏဆိုသလိုအစ္စရေးစစ်တပ်ကသူတို့လက်ချက်ဖြစ်ကြောင်းပြောဆိုဖို့ကတော့ငြင်းဆန်လေးရှိပါတယ်။2006ခုနှစ်လေဗနွန်စစ်ပွဲမှာတော့အစ္စရေးနဲ့ဟက်စ်ဘူလာအဖွဲ့တွေကြားမှာတိုက်ခိုက်မှုတွေရှိခဲ့ပူပါတယ်။
ပြည်ထောင်ငံ reunion ကျွန်းမှာအစ္စလာမစ်ဆိုးရောက်တွေနဲ့ဆက်နွယ်မှုရှိတယ်လို့တနင်္လာရှိသူတို့ကိုဖမ်းဆီးဖို့ကြိုးပမ်းစမှာရဲတပ်ဖွဲ့ဝင်2ဦးတနက်ပစ်ခံခဲ့ရကြောင်းကိုအာဏာပိုင်ကပြောပါရယ်တနင်္လာရှိသူနဲ့မိခင်ဖြစ်သူတို့ကိုတော့နောက်ပိုင်းမှာဖမ်းဆီးနိုင်ခဲ့ပြီးတော့သူတို့2ဦးနေထိုင်ရာတိုက်ခန်းတွဲကိုရှာဖွေရမှာလက်နက်အများအပြားနဲ့မီးလောင်ပုတ်လုံးရမှာအသုံးပြုတဲ့ပစ္စည်းတွေကိုတွေ့ရှိခဲ့ရကြောင်းကိုပြည်ထောင်ဝန်ကြီးကပြောပါရယ်အသက်အနည်းဆိုးရိမ်စရာမရှိဘဲဒဏ်ရာအနည်းကျဉ်းသာရခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကိုတော့ဆေးရုံကိုပို့ဆောင်ကူတာပေးခဲ့ရပါရယ် အကြံဖက်ဝါဒကိုဂုံတက်အောင်လုပ်ဖို့ကြိုးပမ်းမှုနဲ့တန်တရားရှိသူကိုအလိုရှိနေတာဖြစ်ကြောင်းကိုပြည်ထောင်စုဝန်ကြီးကကြေညာချက်မှာပြောဆိုခဲ့ပေမဲ့အသေးစိတ်ချက်လက်တွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဖန်စီခရယာသူဟာအစ္စလာမ်အစိုးရတွေနဲ့ဆက်နွယ်မှုရှိကြောင်းတန်တရားရှိတဲ့အတွက်အမှုကိုအကြံဖက်ဝါဒတံပြန်တိုက်ဖြတ်ရေးအရာရှိတွေကကင်တွယ်နေတာပါ။ပါရီမြို့တော်မှာရဲတပ်ဖွဲ့ဝင်တဦးပြစ်ခတ်တပ်ဖြတ်ခံခဲ့ရပြီးတရင်ဘတ်ကြာမှာပဲအိန္ဒိယသမုဒ္ဒရာအတွင်းကပြင်သစ်နိုင်ငံပိုင် reunion ကျွန်းမှာဖန်စီမှုတွေလုပ်ခဲ့တာပါ။ပါရီမြို့ကတိုက်ခိုက်မှုကိုတော့ IS သွေးကြွအဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းကြေညာထားပါတယ်။ Islamic အစွန်းရောက်တနက်သမားတွေကမဂ္ဂဇင်းတိုက်တစ်ခုကိုတိုက်ခိုက်ပြီးလူတွေကိုပြစ်ခတ်တိုက်ခိုက်ခဲ့တယ်။2015 January လတုန်းကစပြီးတော့အကြမ်းဖက်ဝါဒီတွေရဲ့အနေနဲ့ပတ်သက်လို့တက်လှမ်းထားတာပါ။နောက်ပိုင်းမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ဆိုးသလိုကြုံခဲ့ရသလို2015 November ကပါရီမြို့မှာလူ130သေဆုံးခဲ့တဲ့တိုက်ခိုက်မှုအပါအဝင်ပြည်သစ်နိုင်ငံမှာအကြမ်းဖက်သမားတွေလက်ချက်နဲ့လူ230ကျော်သေဆုံးခဲ့ရပါတယ်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပမဲ့8000အရှက်နိုင်ငံများတင်အာဆီယံစီဝေးပွဲတွေမှာတောင်တရုတ်ပင်လယ်ပြင်တွင်ပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကိစ္စတွေကိုဆွေးနွေးတာကအကျိုးရှိမှာမဟုတ်ဘူးလို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတီကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံကိုဘယ်သူမှလည်းဖိအားပေးရမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံနဲ့ရေပိုင်နဲ့အငင်းပွားမှုဖြစ်နေတဲ့ဖိလစ်ပိုင်နိုင်ငံမှာဒီသတင်းပတ်တဲ့ကျင်းပမဲ့ညီလာခံမတိုင်ခင်ဒီကနေ့မှာပဲသမ္မတဒူတာတီကဒိန်းနောက်တီကိုပြောဆိုလိုက်တာပါ။မြန်မာနိုင်ငံနဲ့အပါအဝင်ဖြစ်တဲ့အာဆီယံ10နိုင်ငံကခေါင်းဆောင်တွေနဲ့တက်ရောက်မဲ့ညီလာခံအတွက်မနီလာမြို့တော်မှာတော့လွန်ကျွေးတင်ချက်ထားပါတယ်ညီလာခံအခမ်းအနားတွေကျင်းပမဲ့နေရာအနီးနားမှာရှိတဲ့ဈေးဆိုင်တွေလမ်းတွေကိုလည်းပိတ်ထားလိုက်ပြီးတရင်ယူကိုစီးရင်ပေးသွင်းထားတဲ့မီဒီယာတွေအနေနဲ့လည်းတတ်မှတ်ထားတဲ့အခမ်းအနားတွေကိုသာလုံခြုံရေးအဆောက်အအုံတွေနဲ့တွားရောက်ခွင့်ရမှာဖြစ်ပါတယ်အချုပ်ချအချက်ချကြားတဲ့လမ်းစုံလမ်းကွာတွေမှာလည်းဝတ်စုံပြည့်တဲ့လုံလင်းရဲတွေကိုတွေ့မြင်နေရသလိုလင်းပြေဆက်တနတ်တွေတန်ချက်ကကားတွေကိုလည်းတွေ့ရပါတယ်တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအငင်းပွားရကဒိမမှုတွေပေါ်ပေါက်နေတဲ့ကိစ္စအပြင်မြောက်ကိုရီးယားရေးကုန်သွယ်ရေးစတဲ့ကိစ္စတွေကိုလည်းအာဆီယံညီလာခံမှာဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကတော့မနက်ဖြန်စတင်ကျင်းပမှာဖြစ်ပြီးမြန်မာနိုင်ငံကနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆတ်စုကြည်ပါဝင်အသင်းဝင်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်မဲ့ထိပ်သီးညီလာခံကိုတော့စနေနေ့မှာကျင်းပမှာဖြစ်ပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းကက်ရှမီးယားဒေသကအွန်လိုင်းလူမှုကွန်ရက်တွေမှာအကန့်အသတ်တွေထားလိုက်ခြင်းအပြင်ပိုတိုးလာနေတဲ့လမ်းမတွေပေါ်ကဆန္ဒပြမှုတွေနဲ့ကက်ရှမီးယားဒေသကအကြမ်းဖက်မှုတွေလျော့သွားနိုင်ဖို့အိန္ဒိယတာဝန်ရှိသူတွေကမျှော်လင့်ကြပါတယ်။ဒါပေမဲ့ဒီဟီမဝင်တာဒေသဖေထားခံရတဲ့အကြောင်းအရေးမြစ်ကိုတော့တည်ရောက်မှုသိရှိမှာမဟုတ်ဘူးလို့လေးလာဆောင်ကြည့်သူတွေကပြောပါတယ်။ Facebook, WhatsApp နဲ့ Twitter အပါအဝင်အွန်လိုင်းလူမှုကွန်ရက်စာမျက်နှာ22ခုကိုတာဝန်ရှိသူတွေကတလားပိတ်လိုက်တာလည်းဖြစ်ပါတယ်။အမျိုးသားအကျိုးစီးပွားကိုထိခိုက်စေမဲ့လုပ်ရက်တွေနဲ့အသုံးပြုခံရရင်ဒီစာမျက်နှာတွေကိုပိတ်ပင်ဖို့အင်တာနက်ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကိုတာဝန်ရှိသူတွေကအမိန့်ပေးထားတာပါ။ Cashman Data မှာအရင်တုန်းကတည်းကလည်းအင်တာနက်ပိတ်ခံရမှုတွေရှိခဲ့ပါတယ
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့အီတန်စင်တို့ကပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကရော VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့ဆက်သွယ်မိမြန်းချက်တပုတ်နဲ့စတင်နေပါတယ်။မြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေစုံစမ်းရေးကော်မရှင်နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ရေးအခိုင်အမာအားပေးတိုက်တွန်းဖို့အတွက်လူ့အခွင့်အရေးအဖွဲ့တွေကနိုင်ငံတကာအတိုင်းအဝန်းကိုဒီကနေ့တောင်းဆိုလိုက်ပါတယ်။မြန်မာအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့မယ်ဆိုရင်နိုင်ငံတကာဖိအားတွေပိုရင်ဆိုင်ရလာပွဲရှိတယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောနေတာပါ45 rights လူ့အခွင့်အရေးစောင့်ကြည့်အဖွဲ့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့် AI အပါအဝင်နိုင်ငံတကာအဖွဲ့အစည်းပေါင်း23ဘွဲကအိတ်ဖွင့်ပေးစာနဲ့တောင်းဆိုလိုက်တာဖြစ်ပါတယ်အကြောင်းဆုံးကတော့ကိုရန်နိုင်ကတင်ပြมาဖြစ်ပါတယ
်ရခိုင်ပြည်နယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေရရနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကမကြာခင်ကချမှတ်ထားတဲ့အချက်အလက်လေးလာရှာဖွေရေးအဖွဲ့ဆီလူရေးဆိုင်ရာဆုံးဖြတ်ချက်အပေါ်မှာမြန်မာအစိုးရဘက်ကအပြည့်အဝပူးပေါင်းဆောင်ရွက်လာအောင်အခိုင်အမာအားပေးတိုက်တွန်းဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကနိုင်ငံတကာအတိုင်းအဝိုင်းကိုတောင်းဆိုလိုက်တာဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာခွင့်အဖွဲ့ AI လူ့အခွင့်အရေးလေးလာဆောင်ကြည့်အဖွဲ့ HRW 45 Rights Burma Campaign UK စတဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့23ဘွဲ့ပူးပေါင်းပြီးတော့ဒီကနေ့နေဆွဲနဲ့အိတ်ဖွင့်ပေးစာပေးပို့ပြီးတောင်းဆိုခဲ့တာဖြစ်တယ်လို့45 Rights လူ့အခွင့်အရေးအဖွဲ့ကအမှုဆောင်အရာရှိချုပ်Matthew Smith ကဗီဒီယိုကိုပြောပါတယ
် This is an open letter that was sent by 23 international organizations including 45 rights encouraging
45 rice အဖွဲ့အပါဝင်နိုင်ငံကအဖွဲ့အစည်း23ဘွဲကပေးပို့တဲ့အိတ်ဖွင့်ပေးစာတွေမှာမြန်မာအစိုးရအနေနဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုအပြေအဝပူးပေါင်းဆောင်ရွက်လာအောင်နိုင်ငံကအတိုင်းအဝိုင်းအနေနဲ့လှုံ့ဆော်ကြဖို့တိုက်တွန်းထားပါတယ်ဒီအချက်အလက်ရှာဖွေရေးအဖွဲ့ဆေလွတ်ဖို့ကိစ္စဟာမြန်မာအာဏာပိုင်တွေအတွက်သာမကဘဲမြန်မာတိုင်းနိုင်ငံလုံးရဲ့အကျိုးစီးပွားအနေနဲ့သက်ဆိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်ဘာကြောင့်လဲဆိုတော့ဒါကစိုးရိမ်စရာကောင်းတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုအနီးကပ်စောင့်ကြည့်သွားမှာကြောင့်ဖြစ်ပါတယ်ဒါကစိုးရအတွက်လည်းတရားဥပဒေစိုးမိုးရေးရရှိအောင်လှုံ့ဆော်နေတယ်ဆိုတာနဲ့တိုင်းဒေသတွေမှာရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေမဖြစ်အောင်ကာကွယ်တားဆီးပေးနေတယ်ဆိုတာကိုပြသဖို့အတွက်အခွင့်အရေးဖြစ်ပါတယ
်။ American ပြည်ထောင်စု UK ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN နဲ့ Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC စသနိုင်ငံတွေနဲ့အဖွဲ့အစည်းတွေကိုလိမ့်မှုပြီးတော့ဒီစာကိုပေးပို့ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လတုန်းကတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့34ကြိမ်မြောက်အစည်းအဝေးအတွက်မှာမြန်မာနိုင်ငံကလူ့ခွင့်အခြေအနေနဲ့ပတ်သက်ပြီးတော့အချက်အလက်ဆုံးလေ့လာစုံစမ်းစစ်ဆေးအဖွဲ့တစ်ဖွဲ့ဆေးလွတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မြန်မာဆိုရဘက်ကတော့ဒီလိုကုလသမဂ္ဂအချက်အလက်လေ့လာရှာဖွေရေးအဖွဲ့လွတ်မယ်ဆိုတဲ့ဆုံးဖြတ်ချက်အပေါ်မှာသဘောမတူဘူးလို့ပြောခဲ့ပါတယ်။မြန်မာဆိုရအနေနဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုပူပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့မယ်ဆိုရင်တော့နိုင်ငံတကာရဲ့ PR တွေတိုးလာပြီးတော့အခြေအနေတွေပိုရှုပ်ထွေးလာနိုင်တယ်လို့ Matthew Smith ကပြောပါတယ
် I think that it would be unwise for the authorities not to cooperate with this fact finding mission if they fail to cooperate it's going to
be မြန်မာဆိုရအနေနဲ့လဲကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပူပေါင်းဆောင်ရွက်မှုမလုပ်ဘူးဆိုရင်အမျှော်မြင်မရှိရကြတာဖြစ်မယ်လို့ကျွန်တော်ထင်ပါတယ်သူတို့ဘက်ကပူပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်ဆိုရင်မြခိုင်မှာဖြစ်နေတာတွေနဲ့ပတ်သက်ပြီးနိုင်ငံတကာမှာပို့ပြီးတော့တတိထားစောင့်ကြည့်တာတွေပိုဆိုးလာနိုင်ပါတယ်အာဏာပိုင်တွေဘက်ကတက်တက်ကြွကြွအတာဝန်ခံမှုရှိရှိနဲ့လှုံ့ဆော်နေတယ်ဆိုတာအစားလက်တွေ့ဖြစ်တာတွေကိုဖုံးကွယ်ဖို့စ조사နေတယ်ဆိုပြီးမြင်လာကြပါပါတကယ်လို့ပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်ဆိုရင်တော့ဖိအားတွေတိုးလာမှာကိုကျွန်တော်တို့စိုးရိမ်ပါတယ်အဲ့လိုဆိုရင်အခြေအနေတွေကပိုပြီးတော့ရှုပ်ထွေးသွားမှာဖြစ်ပါတယ်ဒီအခြေအနေမှာအာဏာပိုင်တွေအတွက်ကောင်းတာကတော့အပြေအဝပူးပေါင်းဆောင်ရွက်တာပဲဖြစ်တယ်လို့ကျွန်တော်ထင်ပါတယ်
ဒါပြင်ရခိုင်ပြည်နယ်နဲ့တခြားနေရာတွေကဗေးဒဏ်သင့်လူလူတွတ်ပါထိ ंछ ုံမှုပါရေရှည်ခိုင်မာတဲ့လူသားချင်းစာနာမှုအကူအညီပေးနိုင်ရေးခွင့်ပြုခြင်းအပြင်အပြည့်သဘောဆောင်တဲ့သတင်းစကားပွားနိုင်မှာဖြစ်သလိုစုံစမ်းစစ်ဆေးနေစဉ်ကြမ်းဖက်တိုက်ခိုက်မှုတွေရဲ့တက်ရောက်မှုတွေရောပါတက်တာစီမှာဖြစ်တာကြောင့်ဒီကိစ္စကိုမြန်မာအစိုးရကခွင့်ပြုဖို့နဲ့နိုင်ငံတကာအတိုင်းအဝန်ကစက်ပြီးတိုက်တွန်းသွားဖို့ကိုလည်းလူအခွင့်အဖွဲ့တွေကတွန်းအားပေးပြောဆိုထားပါတယ်ခင်ဗျာ
ကိုရန်နိုင်မေးမြန်းတင်ပြခဲ့တာပါအခုနားဆင်ရမှာကရှမ်းပြည်နယ်ဘက်ကစီးရီးအခြေအနေတွေပါရှမ်းပြည်မြောက်ပိုင်းဒေသမှာတကြံကာလတိုက်ပွဲဖြစ်ပွားတာတွေငြိမ်သက်နေပြီးအစိုးရတပ်ဖက်ကဒီရဲဘက်တွေအတွင်းစစ်ကားအစီးတရာလောက်မူဆယ်ဘက်ကိုရောက်သွားတဲ့ပုံမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကသတိနဲ့စောင့်ကြည့်နေပါတယ်ဒါဟာအစိုးရတပ်တွေတပ်အပြောင်းလဲလုပ်တာလို့လည်းသုံးသပ်သူတွေရှိပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနောက်ဆုံးအခြေအနေကိုတော့ VOA သတင်းတော့ကိုမိုးစောပြောပြမှာပါ
ဟုတ်ကဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းနဲ့ဒီနှစ်နှစ်ဆန်းပိုင်းတွေအတွင်းမှာတိုက်ပွဲတွေဇက်တိုက်ဆူဆူလို့ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတကြံရက်ပိုင်းတွေအတွင်းမှာတော့တိတိတတ်တာတိတ်ဆိတ်နေခဲ့ပါတယ်ဒီရက်တွေအတွင်းမှာတော့မြန်မာတပ်မတော်ဘက်ကလှုပ်ရှားမှုတချို့ရှိခဲ့တယ်လို့ TNLA ခေါ်တအန်းပလောင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်မှူးတအိုက်ကျော်ကပြောပါတယ်
တိုက်ပွဲဖြစ်ပွားမှုကတော့ဒီတကြံပြီးနောက်ပိုင်းတွေမှာတကြံအားကားကနေဒီချင်းဒီနေ့ဖြစ်တော့မရှိဘူးအာဒီသူကတော့များတယ်သူစီကတော့ဒီကနေ့သုံးရက်လေးရက်လောက်ကညီမတမကစီကာစီကာလောက်ဒီမြေကြီးကကိုရလာစီတရာတော့ရှိတယ်တမတ်ကြီးရှိလို့တော့ပြရတာပေါ့နော်ဒီမှာဒီမြေကြီးရဲ့မတူဒီမုံကူပေါင်းစားအဒက်ချာတော့လောက်ရှိတယ်နမ်ခမ်းဘက်ကစီလာလက်တော့တော့လောက်ရှိတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအခြေစိုက်လှုပ်ရှားနေတဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIO တပ်မဟာ၄ကတမူးတူကတော့မြမတပ်မတော်ရဲ့လှုပ်ရှားမှုအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ
်။သူတို့ဟိုတပ်အပြောင်းလဲတပ်ပြန်ချင်းကြတယ်။အခုမုံကိုဒေသမုံကိုမုံပေါ်ဒေသရဲ့ဒီကနန်ခါမဝင်းကြီးဒေသအကုခိုင်ဒီကမန်တုံမုံကြီးဒေသအခုဒီချိုကလေဒီတမပြန်ဆင်းနေကြတယ
်ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာအတွင်းမှာတော့ဒီအချိန်ဟာလက်ဖက်ခူးတဲ့ယာတိဖြစ်တာကြောင့် TNLA ဘက်ကတိုက်ပွဲမဖြစ်အောင်ရှောင်ရှားနေကြောင်းလဲဘုံမှုတအိုက်ကျော်ကဆိုပါတယ
်ဒီလိုဘက်ကအခုချိန်မှာဒီကျွန်တော်တောင်တူကလက်ဖက်လို့တောင်တူကကျွန်တော်ဒီကမှာအခုကတော့ရှေ့ဖြီလက်ဖက်ခေါ်တာပေါ့ဒီကတော့ တနည်းလုံးမှဒီရာဒီပါအကူရတာပေါ့နော်အဲကြောင့်ကျွန်တော်စက်ပေါ်မှာဖြစ်အောင်ကျွန်တော်အတိုင်းဆုံးရှောင်း
ပြီးခဲ့တဲ့ February လကုန်ပိုင်းကတိုက်ပွဲပြင်းထန်ခဲ့တဲ့ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေသဘက်မှာလည်းအခြေအနေဟာပြန်လဲတည်ငြိမ်လာနေပြီးလောက်ကင်မျိုးကတိမ်းရှောင်သွားသူအတော်များများလည်းပြန်လာနေပြီဖြစ်ပါတယ်။လောက်ကင်မျိုးရဲ့အခြေအနေကိုတော့လောက်ကင်မျိုးကန်တယောက်ကအခုလိုပြောပါတယ်
။မြို့တွေတော့လူတော့ကျွန်တော်ဝင်လာခဲ့တယ်ခေါ့။အားလုံးတော့ပြန်မရောက်သေးဘူးတကယ်ကြောင့်ဟောတော်တော်များတော့ပြန်ရောက်နေပြီ။အလင်းလေးတော့မဖြစ်သေးဘူးညာ။ကားတွေတော့ပြန်ကိုယ်မှာပုံမှန်တိုင်းသွားနေပါသေးညာ။
ပြစ်ခတ်တံတွေကိုတော့တခါတည်းရမှာအနေချင်းကြားနေရဆဲဖြစ်ကြောင်းလဲပြောပါလေ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်လားရှုပ်ပြည်တော်စုလမ်းမကြီးဟာပြည်မြန်မာနယ်စပ်ကုံတွယ်ရေးအတွက်အဓိကလမ်းမဖြစ်တယ်လို့ကိုကန့်ဒေတာဘက်ကချင်းရွှေဟော်ဟာလဲအရေးပါတဲ့နယ်စပ်ကုံတွယ်ရေးမြို့ဖြစ်ပါတယ်။2016ခုနှစ်နိုဝင်ဘာလကမူဆယ်ဒေတာမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်အဲ့ဒီဘဏ္ဍာနှစ်အတွင်းမှာအရင်နှစ်နဲ့နှိုင်းစာရင်ကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာတန်320လောက်ထိကျဆင်းခဲ့ရတယ်လို့2019ခုနှစ်ဖေဖော်ဝါရီလအတွင်းကဖြစ်ပွားတဲ့လောက်ကင်ဒေတာတိုက်ပွဲကြောင့်လဲချင်းရွှေဟော်မှာတရက်ကိုကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ3,000,000,000လောက်ကနေ5,000,000,000အထိကျဆင်းခဲ့ရပါတယ
်သောတာရှင်များရှင်ဒုတိယအကြော့ကျင်းပဖို့ရှိတဲ့27ရာစုပင်လုံးငင်းညံ့ရေးညီလာခံကိုမေလတတိယပတ်ထဲမှာကျင်းပဖို့စီစဉ်နေကြပါပြီ။ရှေ့မတိုးနောက်မဆုတ်သားဖြစ်နေတဲ့ငင်းညံ့ရေးလုပ်ငန်းစဉ်တစ်ခုလုံးအတွက်27ပင်လုံးညီလာခံဒုတိယအကြော့အစည်းအဝေးကနေဘလောက်အထိမျှော်လင့်စရာတွေရှိနေပါသလဲ။ NCA လက်မှတ်ထိုးသူတွေရောလက်မှတ်မထိုးကြသေးသူတွေပါအစုအဖွဲ့အားလုံးပါဝင်တဲ့ငင်းညံ့ရေးလုပ်ငန်းစဉ်တရက်ဖြစ်ဖို့အလားအလာမှာဘာတွေကအကဲဆန်းချက်တွေရှိနေပါသလဲ။ဘာတွေကအလားအလာကောင်းနေပါပြီလဲ။လာမယ့်စနေနေ့ညတရက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းမြန်းလိုသူတွေအနေနဲ့ကို့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လေလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့အယူအဆကို့မိကွန်းတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေ VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကို့ရဲ့အမြင်မှတ်ချက်ကိုရေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822555ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။တရက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြမယ့်သောတာရှင်တွေကိုကြိုဆိုပါတယ်ရှင်
။လာမယ့်စနေည VOA တရက်လေလိုက်အစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ။အခုတော့ LeBron တောင်စီးနီစီမံကိန်းအခြေအနေကိုကြည့်ရအောင်ပါ။စကိုင်းတိုင်းဆလင်းကြီးမြို့နယ်မှာမြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာရန်စီကုမ္ပဏီတို့ပူးပေါင်းပြီးကျင်းနီတူးဖော်ရေးလုပ်နေတဲ့ဇပယ်တောင်ကျေးစင်တောင်ကျင်းနီစီမံကိန်းကနေတင်စီထားတဲ့မြေယာကိစ္စညင်နာကြီးနဲ့တဘာဝပတ်ဝန်းကျင်ပျက်စီးမှုတွေထိန်းသိမ်းပေးရေးစတဲ့အချက်၄ချက်ကိုတောင်းဆိုပြီးစကိုင်းတိုင်းအစိုးရအဖွဲ့ရုံးရှိမှဒေသခံတွေတောင်းဆိုဆန္ဒပြနေပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပါ။လ
ေဘရောင်းတောင်ဒေသတဲ့စော်ဘီကျေးရီစီမံကိန်းစတင်လည်ပတ်နေတဲ့ဇပယ်တောင်ကျေးစင်တောင်စီမံကိန်းဟာလက်ဘရောင်းဒေတာအတွက်နမူနာတွေဖြစ်စေခဲ့တာပါ2012ခုနှစ်လောက်ကစပြီးလက်ဘရောင်းရဲ့ဆန္ဒပြမှုတွေဖြစ်လာပြီးတဲ့နောက်မှာတော့တောင်ကရုံးနေနဲ့ရေးပြက်လက်မှုတွေသဘာပတ်ဝန်းကျင်ထိခိုက်မှုတွေဖြစ်လာရတဲ့ဇပယ်တောင်ကျေးစင်တောင်စီမံကိန်းဟာသဘာပတ်ဝန်းကျင်ဆုံးရှုံးမှုရဲ့ပြရုပ်ဖြစ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေရဲ့ဝေဖန်မှုကိုခံခဲ့ရပါတယ်အဲ့ဒီဒေတာမှာတော့အစစ်စစ်ရုံတွေရဲ့အနက်အသက်တွေကြောင့်ဒေသခံတွေရဲ့ဆန္ဒပြမှုတွေဟာအကြိမ်ကြိမ်ဖြစ်လာခဲ့တာပါ။အေပီလ26ရက်နေ့တုန်းကတော့တိုင်းအစိုးရရုံးကိုတွားရောက်ပြီးသူတို့ရဲ့မြေယာနစ်နာကြီးကိစ္စတွေအပါအဝင်အချက်၄ချက်ကိုတွားရောက်တောင်းဆိုခဲ့ကြောင်းကံကုန်းရွာကဦးတင်အောင်စိုးကအခုလိုပြောပါတယ်
။အဲဒီစင်တော်ကနေကျွန်တော်တိုင်းအစိုးရရုံးရှိဖို့ဒီမြေယာနဲ့ပတ်သက်ပြီးတော့မြေယာရုံးကြီးအပါအဝင်အချက်၄ချက်ဖြည့်ရှင်းပေးဖို့ဆိုပြီးတော့ကျွန်တော်တိုင်းအစိုးရရုံးရှိကိုတွားပြီးတော့တောင်းဆိုတာဗျ။အစလေးကြကဗရမရကြကမြေယာယောကြီးသူဒီယာကဒေသကနေသားလို့တမားတွေပါမိတ်ချပေးရင်နောက်တယ်မြေရက်ဝင်နဲ့ချပေးဖို့ဗျာသောက်ကိုသာနေသားဆိုတာကအဲတနေ့မှာ3လုံးရှိရတယ်4လုံးဝင်နေလောက်ပဲရှိတယ်ဗျာအဲ့ဒါကဆင်းနေရရမယ်မဆင်းနေရဆိုရင်တော့မရဘူးဗျာသူကနေသားလာပေးပုံစံမျိုးနဲ့ခန့်ထားတာအဲ့ဒါကိုမှကျွန်တော်တို့ကဒီပါမိတ်ဆိုတာသူတို့အမြဲတမ်းဝင်နဲ့ဖြစ်ခန့်ထားပေးဖို့ဗျာအဲ့ဒါကိုတောင်းဆိုတာသူဒီယာတဘောပဝင်ကြီးဒီကမျိုးကိုပြန်လဲကူစားရေးပါတယ်။ကဟိုသဘောပေါ်ညင်ထင်းနေမှုဆိုတဲ့ဥစ္စာကသူတို့ဒီမှာအစစ်ပြန်ရတာကသူတို့ဒီဖြန်းတဲ့နည်းစနစ်ကိုမသုံးမဲနဲ့ကျွန်တော်တို့အသက်ချတဲ့နည်းစနစ်ကိုသုံးပြီးဖို့ဆိုတော့ကျွန်တော်အရင်ဥပဒေနဲ့ဆိုတာလက်ထက်ကတည်းကကျွန်တော်တို့ဒါတွေကိုပြောနေရရှိတယ်ဗျ။အဲဒေတာဖွံ့ဖြိုးရေးငွေ100,000,000ရရှိပြီပေါ့။ တော်တော်တို့ဒီကျေးရော်တွေနဲ့ပတ်သက်ဒီနေ့စီမံရေးကတော်တော်တောက်တုံးရေးပြည်စည်းနေရဗျာအဲ့ပြည်စည်းနေလက်ရှိဒီဒေသကအခုချိန်ထိရေကောင်းရေသာမတော့အောင်ဗျာအဲ့ဒါမျိုးတွေတော့နောက်တော့တစ်ခါပြီးခဲ့တဲ့2015တုန်းကလည်းဒီဒီနေ့စီနိုင်ငံရေစိုးလုံးလုံးမို့ဒီငါးရီပေတဲ့ကိစ္စမျိုးတွေရှိတယ်ဗျာအဲ့ဒါမျိုးတွေကိုတို့အနေနဲ့မဖြစ်အောင်ဒါတို့ training ကောက်ဖွဲ့ဖို့ဖြစ်ပြီးသားဥစ္စာတွေလည်းပြန်လည်ကူစားပေးဖို့အဲ့ဒါမျိုးကိုကျွန်တော်တို့ပြောတာဗျာ
ဒီတကန်နေဆန္ဒပြမှုတွေရှိနေတဲ့အတွက်တိုင်းအစိုးရအဖွဲ့ကလဲဆယ်ဝင်ကြီးဦးကန်စာမုံစီပင်ဝင်ကြီးဦးမြင့်ကြီးတို့ရောက်ရှိလာပြီးဒေသခံတွေတောင်းဆိုထားတဲ့မြေယာရော်ကြီးပါဝင်အချက်၄ချက်ကိုပြည်တော်စုအစိုးရအဖွဲ့နဲ့ချိတ်ဆက်ပြီးအ мян ဆုံးဆောင်ရွက်ပေးမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တယ်လို့ဆိုပါရယ်
။ဟုတ်ကျွန်တော်တို့တောင်းဆိုခြင်းနဲ့ပတ်သက်ပြီးကျွန်တော်တို့အတိုင်းအစိုးရအကြောင်းရှိကိုသွားတာပေါ့ဗျာ။ဒီဝင်ကြီးလည်းဦးထွက်လာပြီးတော့ကျွန်တော်တို့ဒီဒေသခံအနေနဲ့ဒီကျွန်တော်တို့တောင်းဆိုခြင်း၄ချက်ပေါ်မှာသူကပြည်တော်စုအစိုးရနဲ့ချိတ်ဆက်ပြီးတော့ဒါကိုအ мян ဆုံးပြည်လဲအောင်ဖြည့်ရှင်းပေးမယ်ဆိုပြီးတော့ကျွန်တော်တို့ပြည်သူတွေကိုသူကပြောပြတယ်
တိုင်းအစိုးရအဖွဲ့ရဲ့ဖြည့်ရှင်းပေးမှုကိုလောက်ဝက်ကြတဲ့အထိဆောင်သွားမှာဖြစ်တဲ့အကြောင်းကိုလည်းဒေသခံတွေဘက်ကပြောပါတယ်မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ရဲ့မိုးကြိုးစာလက်ဖြူရေးအက်ဆက်ဆက်ယုံဟာအနက်ပြင်းထန်တဲ့လေလွတ်ညဉ့်ဉန်းမှုတွေဖြစ်စေပြီးဆက်ယုံဤမှာရှိတဲ့နေထိုင်တဲ့ဒေသခံရွာသားတွေကိုအသက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ယောဂါတွေအရေပြားနဲ့မျက်လုံးယောဂါတွေဖြစ်ပွားစေတာတွေ့ရတယ်ဆိုပြီးပြီးခဲ့တဲ့နှစ်က Amnesty International အဖွဲ့ကထုတ်ပြန်ထားတဲ့ကြေညာချက်မှာလည်းဖော်ပြထားပါတယ်ဒေသခံတွေကလည်းဒီလိုအနှံ့အပြားတွေကြောင့်မကြာခဏဆိုသလိုဆန္ဒပြပြီးဆက်ယုံလဲပတ်မှုတွေကိုရပ်နှားဖို့အတွက်တောင်းဆိုမှုတွေလည်းရှိခဲ့ပါတယ်ရှင
်ထိုင်းကျေးဆိုင် view အတွင်းတော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မြန်မာသတင်းလွှာတွေတင်ဆက်ပြီးအခုတခါတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပါမယ်အမေရိကန်အစိုးရကအထူးကန့်သတ်ထားတဲ့အကြောင်းအရာတွေကိုမနေ့ဗုဒ္ဓနေ့မှာအထက်လွှတ်တော်နဲ့အောက်လွှတ်တော်အမတ်တွေကိုရှင်းပြခဲ့ပါတယ်။လွှတ်တော်ဆိုင်ရာ VOA သတင်းတောက်များရဲ့အကြီးအကဲ Steve Harman ရဲ့သတင်းလွှာကိုတော့မတ်တင်ဂီထက်ကတင်ပြပါမယ်
။အမေရိကန်အထက်လွှတ်တော်အမတ်တွေမနေ့ဗုဒ္ဓနေ့နေ့ခင်းပိုင်းမှာအစိုးရအိမ်ဖြူတော်နဲ့ကက်ရက်မှာရှိတဲ့ Executive Office အဆောက်အုံကိုဘတ်စကားတွေနဲ့ရောက်ရှိခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုရှင်းပြနိုင်မဲ့နီလန်ပေါင်းစုံကိုလွှတ်တော်အမတ်တွေကိုအစိုးရကရှင်းလင်းတင်ပြတာဖြစ်ပြီးတိတ်ပြီးအရေးကြီးတယ်လို့အင်ပြူတော်အကြီးတန်းတာဝန်ရှိသူတို့ကသတ်မှတ်ပြောဆိုထားတာပါအလေးအနက်စင်ကြင်စရာရှင်းလင်းပွဲဖြစ်တယ်လို့လွှတ်တော်အမတ်ခရစ်ကွန်းစ်ကပြောပါတယ်ဒါပေမဲ့လွှတ်တော်အမတ်တွေကိုရှင်းလင်းတဲ့အထက်မှာစီရင်နီလန်းတွေမပါဘူးလို့သူကပြောပါတယ
် I think it is constructive for us to be having bipartisan conversations as
ပါတီကြီးနှစ်ရလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်တာကြောင့်အပြုသဘောဆောင်တယ်လို့ထင်ပါတယ်အထက်လွှတ်တော်တစ်ခုလုံးနဲ့အစိုးရအဖွဲ့ကောင်းဆောင်တွေမျိုးသားလုံးချုပ်ရေးနဲ့တန်တမန်အဖွဲ့တို့ပါဝင်ကြပါတယ
်မြောက်ကိုရီးယားအစိုးရဘက်ကရောအမေရိကန်အစိုးရဘက်ကပါပြင်းပြင်းထန်ထန်ပြောဆိုထားတာတွေအမေရိကန်ရေတပ်တိုက်ခိုက်ရေးအဖွဲ့တစ်ခုရဲ့လှုပ်ရှားမှုနဲ့မြောက်ကိုရီးယားကမကြာခင်ကစစ်ရေးပြချီတက်ပွဲကျင်းပခဲ့တာတွေကြောင့်စစ်ဖြစ်လာလိမ့်မလားဆိုတဲ့စိုးရိမ်ချက်တွေဒီသတင်းပတ်တွေအတွင်ထွက်ပေါ်လာတာပါဒါတွေကစိုးရိမ်မှုလွန်ကဲတာသာဖြစ်တယ်လို့ East West Center ကအကြီးတန်းပညာရှင် Danny Ryan က Skype ကနေတဆင့် VOA ကိုပြောပါတယ်ပြည်ပခအသွင်ဆောင်တဲ့အခြေအနေမျိုးကနွေဦးရာသီရောက်လာတိုင်းတွေ့မြင်နေကြဖြစ်တယ်လို့လည်းသူကပြောပါတယ
် Begins with the fact that the United States and South Korea every year at this time
Listen it and ဒီချိန်ရောက်လာရင် American နဲ့ South Korea တို့ကစီးလိချင်းမှုကိုအကြီးအကျယ်လောက်တာကနေအရင်ခံပြီးစဖြစ်လာတာပါမြောက်ကိုရီးယားဘက်ကဒါကိုအကြီးအကျယ်ချင်းချောက်မှုလို့မြင်ထားပြီးဒီလိုလောက်တာကိုလည်းတိတ်မုန်းပါတယ်ဒါကြောင့်လဲပြင်းထန်ပြီးရန်လိုတဲ့ညဉ့်ညံချက်တွေမကြာခဏထုတ်ဖို့ဖြစ်လာတာပ
ါကိုရီးယားကျွန်းဆွယ်တင်းမာမှုကိုရှော့ချဖို့အကောင်းဆုံးနည်းလမ်းကတော့အားကိုးလို့ရမယ့်တိုက်ခိုက်ရေးတပ်အင်အားပြသထားရမှာဖြစ်တယ်လို့အမေရိကန်စစ်တပ်ပစိဖိတ်ဒေသကုကဲရေးဌာနရဲ့တပ်မှူးရေတပ်ဗိုလ်ချုပ်ကြီး Harry Harris ကဗုဒ္ဓဟူးနေ့အစောပိုင်းမှာလွှတ်တော်မှာပြောဆိုပါတယ
် With every test Kim Jong Un moves closer to his stated goal
မြန်မာပြည်တော်စုတွင်းကမျိုးတွေကိုနျူကလ িয়ার နဲ့လက်အုပ်မှုယူတိုက်ခိုက်နိုင်ဖို့ဆိုတဲ့ Kim Jong Un ရဲ့ရည်မှန်းချက်ကစမ်းသပ်မှုတွေနဲ့အတူတဖြည်းဖြည်းနီးကပ်လာနေပါပြီနောက်လူမြင်ကွင်းမှာမအောင်မမြင်ဖြစ်မှာလဲသူကမချောက်ပါဘူးကျွန်တော်ရဲ့ထိတ်တန့်ဦးစားပေးကတော့အမိမီကိုကာကွယ်ရေးပါဒါကြောင့်ကင်ဂျုံအိုးရဲ့နျူကလ িয়ার ချိန်ချောက်မှုတွေကအမှန်ကန်ဆိုတာကိုကျွန်တော်အနေနဲ့တာဝန်ယူပါတယ်သူရဲ့ရည်မှန်းချက်တွေကိုကျွန်တော်အတိအကျသိပါတယ
်အမေရိကန်လေယာဉ်တင်သင်္ဘော USS ကားပင်စင်ဦးဆောင်တဲ့ရေတပ်တိုက်ခိုက်ရေးတပ်ဖွဲ့ကိုရီးယားကျွန်းဆွယ်ရဲ့အရှိဘက်ကံယူတန်းကိုချင်းကပ်လာချိန်မှာပဲအမေရိကန်အစိုးရရုံးဆိုင်ရာဝါရှင်တန် DC မှာရှင်းလင်းပွဲတွေထွက်ပေါ်လာတာပါအမေရိကန်ရေတပ်ရဲ့ပေတိန်တုံးကြီးတွေတက်ဆင်ထားတဲ့နျူကလ িয়ার ရေငုပ်သင်္ဘော USS Michigan ဟာလည်းမြောက်ကိုရီးယားကိုအင်အားထပ်တိုးပြသတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံဘူဆန်စစ်ကမ်းကိုဝင်ရောက်သွားပြီးဖြစ်ပါတယ်ရှင်
အမေရိကန်မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့စတီးဗ်ဟာမန်ရဲ့သတင်းလွှာကိုမှတ်တင်ကြီးတိုက်ပြောပြခဲ့တာပါ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA မှာတေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ကြာသပတေးနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ငံအတွင်းမှာတော့ကျန်းမာရေးဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကဏ္ဍနဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အမျိုးသားရေးအစဉ်ဆွေးနွေးပွဲဖြစ်တဲ့အတွက်ကျွန်တော်တက်ရတာအင်တာမတံဖိုးရှိပါတယ်ပေါ့အဓိကတော့ကျွန်တော်ဒီဆွေးနွေးပွဲကနေငင်းချမ်းရေးရရှိဖို့အရေးကြီးပါတယ်ငင်းချမ်းမှတာကျွန်တော်နိုင်ငံတော်ရေးတိုးတက်ဖို့ပြုမှာဖြစ်ပါတ
ယ်မကြာခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျန်းမာရေးအစီအစဉ်လှည့်ရောက်လာပါပြီဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာအသေးအင်ဆိုင်များလာခြင်းအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာအသေးယောဂအဖြစ်များနေတာမို့အသေးယောဂမဖြစ်ခင်အစာပြိုးအခြေအနေဖြစ်တဲ့အသေးအင်ဆိုင်တွေတွေးတဲ့များလာချိန်မှာကြိုတင်ကာကွယ်မှုတွေလုပ်တင်တယ်လို့ပညာရှင်တွေကထောက်ပြနေတာပါဒီအကြောင်းအထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
ဟုတ်ကဲ့သမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီအသေးယောဂါတွေဖြစ်တာများတဲ့အတွက်ပေါ့ဒီအသေးယောဂါရဲ့အစာပိုင်းမှာပေါ့နော်ကာကွယ်နိုင်တဲ့ထိနိုင်တဲ့အနေအထားရှိတဲ့ဒီအသေးအင်ဆိုင်များတာနဲ့ပတ်သက်ပြီးတော့ဆရာကြီးဒီနေ့ဆွေးနွေးရမှာဖြစ်တဲ့အတွက်ဒီအသေးအင်ဆိုင်နဲ့ဒီအသေးယောဂါပတ်သက်နေပုံလေးနည်းနည်းရှင်းပြပေးပါလားဆရာ
အသေးအင်ဆိုင်ဆိုတာကအသေးဆဲလ်တွေအထဲမှာပဲမြရမယ်စစ်ကြီးတွေပေါ့သူတို့ကသွေးထဲကိုမြန်မာသက်သာရောက်လာစရာမရှိဘူးပေါ့အဲ့တော့အသေးစိတ်တွေပြည့်စည်လို့ဒါတို့ကအသေးစိတ်တွေကနေပေါ်ထွက်လာပြီးတော့ဒီတွေ့ထဲမှာများနေတာအဲ့ဒါကမှဆက်ပြီးတော့မှသေယောဂါတွေဆက်ဖြစ်သွားတဲ့အလားအလာရှိတာပေါ့သို့သောစီစီအသေးအဆန်များတာကိုသိတယ်ဆိုလို့ရှိရင်တော့ပြင်ကျင်လိုက်တယ်ဆိုရင်အသေးယောဂါဖြစ်ဖို့အခွင့်အလမ်းတော့နေသားပါလေ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီအသေးအဆန်တွေကဘာကြောင့်များပြီးတော့ဘလို့လူတွေမှာအခုလိုများဖို့အတွက်အန္တရာယ်ရှိလဲဆရာကြီ
းဘာကြောင့်အသေးအဆန်များလဲဆိုတော့အသေးကိုထိခိုက်ပြည့်စည်စေတဲ့အရာတွေရှိတယ်အဲ့ဒါတွေကတော့ဓာတုပစ္စည်းတွေတို့နောက်ဒီရက်အဲ့ဒါအဓိကပေါ့တချို့စီးတိုင်းစီးတွေလည်းဖြစ်တယ်နောက်တစ်ခုကနောက်တိုင်းစီးတွေထဲမှာလည်းပဲသူစဉ်အကြိုက်ကြိုက်ကြောင့်စီးတွေပေါ့အသေးကိုထိခိုက်စီးတယ်ခြေကောက်နေတဲ့ solution လည်းပဲအသေးအဆန်ကြီးရလာစတဲ့နောက်ပစ္စုပ္ပန်ဖြစ်နေတဲ့လူတွေပစ္စုပ္ပန်ဖြစ်နေတဲ့လူတွေကဘယ်ဒီကုန်းအကူလို့ရှင်လည်းပဲသူကအသေးစင်တန်းနေရတာပါ
ဟုတ်ကဲ့ဆရာ
ဘာလို့လဲဘာလို့လဲဆိုတော့ကိုခန္ဓာကြီးကတုံးတယ်နဲ့ချက်ပေါ့အဲ့လူတွေမှာသလိုရှင်လေအသေးကိုထိခိုက်တယ်အသေးစီဘုံစီဘုံနဲ့ခါကြတယ်အသေးအင်ဆိုင်ကြီးနေတာပါအဲ့လိုလူမျိုးတွေမှာသလိုရှင်တော့အသေးရောင်တဲ့လက္ခဏာအကြလူမျိုးတွေလည်းပဲစမိုင်းစစ်စစ်တဲ့လူတွေသူ့ကိုဖောက်ကြည့်ပြီးတော့အသေးတော့ liver function test ဆိုခေါ်တာပေါ့အသေးရဲ့ liver function တွေနဲ့ပတ်သက်လို့စမ်းသပ်မှုဆိုလည်းဒီခါတလို့ရှင်အသေးအဆန်တက်မတက်ဆိုတော့ဖြူပြီးပြစ်ရှိတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီအသေးအဆန်နဲ့ပတ်သက်ပြီးတော့ဒီအသေးရောကလည်းဟိုဖြစ်တော့မယ်ပေါ့နော်စသတိတဲ့ကာလမှာဘလို့ဆောင်ရန်ရှောင်ရန်နေလို့ဖို့အရေးကြီးတယ
်ရက်ရက်အသေးအဆန်ကြီးကိုတော့တက်ပြီးဆိုလို့ပတ်တယ်ဆိုလို့ရှင်တော့ဒီရက်တော့ကလုံးဝဆောင်ပြင်းတယ်ရက်တော့ဆက်ပြင်းတယ်လို့ဆိုလို့ရှင်တော့ ရက်ပတ်သက်တပ်မှအနည်းဆုံးနှစ်ရက်အရင်လုံးဝမတော်ခင်ဖြစ်တဲ့ရက်တော့နေမှာဆိုလို့ရှိရင်လည်းဒီချိန်နဲ့အချက်လုံးကြောင့်မတော်သင့်ဘူးရက်တစ်ပတ်လုံးတော့သုံးခုရက်ပမာဏ35%မပိုသင့်ဘူးနောက်သေးသွားတယ်တချို့ကိုင်းစီရပတဲ့ဒီကကျစီရတယ်လည်းပါတတ်တယ်အဲ့ဒီကိုင်းစီတွေချက်လိုက်တဲ့အခါကျရင်အသိဉာဏ်နဲ့နော်မေတန်ပြတ်သွားတာမျိုးရှိပါတယ်နောက်နောက်တစ်ချိန်မှာကျရင်တော့သူစီတဲ့အဲ့ကဲကြောင့်ဒီ aspirin လို့ ibuprofen လို့ acetaminophen လို့အဲ့ဒီနောင်ကြားသောက်သုံးလို့ရှိရင်လည်းအသေးအင်ဇိုင်းတွေတက်တတ်ပါတယ်။နောက်အသေးကိုထိခိုက်ပစ္စည်းတွေအစိတ်တွေပေါ့သူစပင်ဓာတုပစ္စည်းတွေအဲ့ဓာတုဆိုးစေးတွေကလည်းအစားအသောက်တွေကလည်းအသေးကိုထိခိုက်ပြီးတော့ဖြစ်စီးခြင်းနေပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဓာတုဆိုးစေးပါတဲ့အစားအသောက်တွေဆိုရင်ဆရာရေဥပမာလေးတွေဘယ်လိုရှင်းပြနိုင်လဲ
။အကြောင်းလေးသင်ထားတဲ့စီးတွေပေါ့တချို့ကဥပမာပြင်ဖျဲပြီးဆိုလို့ရှိရင်ပေါ်မှာရောင်ကတိတ်နေဘူးဒါမျိုးတွေပဲအကြောင်းကမလှဘူးပေါ့နော်ဆက်လှအောင်လုပ်လို့ရှိရင်ဆက်ရုံနေမှာတုံးနေဓာတ်ဥစီပေါင်းမျိုးနဲ့ရင်းနေအောင်လုပ်လိုက်တာမျိုးတော့ပြည့်စုံလို့ရှိရင်တော့ဘာဖြစ်ခါဆိုရင်ရောင်ကဒီနေ့ဟိုချောက်ချောက်နေဆိုတော့ဆက်မမလှဘူးအဲ့ကတက်လို့ရှိရင်ဆက်ရုံနေမှာဖြစ်စုပန်းရဲ့လုပ်တဲ့စီးမျိုးတွေပေါ့အဲ့ဒီပေါ်ရမင်းပေါ်လို့ပါလို့အဲ့လိုမျိုးစူးစင်းမျိုးနဲ့စူးပြီးတဲ့အခါကျရင်ရောင်လိုက်တယ်အဲ့ဟာတွေကိုသူရင်းနေစင်အောင်မသိဘူးနဲ့ကျွန်တော်သူ့ဘီစာတော့တယ်ဆိုလို့ရှိရင်အတဲရဖြည့်ချရတာဖြစ်တယ်ကြောင့်မလို့အတဲကိုထိခိုက်ပြီးဖြည့်တယ
်ဟုတ်ကဲ့ဆရာနောက်တော့ဓာတ်ပစ္စည်းပါနေတာ
ဆိုလိုက်ခုံးမျိုးပေါ့ကာဗွန်မိုနောက်ဆိုက်ပါမယ်ဓာတ်ပစ္စည်းတွေပါတာပေါ့နော်အဲ့ဒီအစိမ့်မျိုးကြီးရှူလို့ရှိရင်လည်းပဲအတဲကိုထိခိုက်ပြီးဖြည့်တယ်ပါတော့အင်တုံးစေးလို့အစွန်းချုပ်စေးလို့ခြေခြေချုပ်စေးလို့လို့ရှိရင်လည်းပဲဓာတ်ပစ္စည်းတွေပါတဲ့အတွက်ကြောင့်မလို့အတဲကိုထိခိုက်ပြီးဖြည့်တယ်ပါအလုံးစုံသုံးဆက်လို့ရှိရင်ပေါ့
ဟုတ်ကဲ့ဆရာနောက်ထပ်ရော
တာစီခံစီမံဆိုင်အစားအစာတွေပေါ့အဲ့ဒီစားစာတွေကစားတဲ့ခက်ခက်တီးစားတဲ့အပြင်ကိုသူတို့တက္ကစီခံလုပ်ထားတဲ့ဓာတ်ပစ္စည်းတွေပါတော့အထူးသဖြင့်စားတော့တဲ့နေရာမှာမတုံ့မနဲ့ဖော်မလင်လေးသင်္နာမျိုးရှိတတ်တယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဆရာပြောတဲ့အထက်မှာဒီအဝလွန်တဲ့ပြဿနာလေးတစ်ခုရှိတဲ့ခါကျတော့အဲ့ဒါအတွက်ကော
အဝလွန်တဲ့ခါကျလို့ရှင်တော့ကိုခန္ဓာအလေးချင်းတော့ဆော့ချာမှာပေါ့ကိုလက်ဒီပြင်ကလောက်တာနဲ့အစားတော့မှာဆိုလို့ရှင်လေအစီကိုနောက်ခပြီးတဲ့ပါတဲ့အစားတော့ဒီကိုဆော့ချာပြီးတော့ပရိုတင်းနဲ့ဆိုဟင်းသီးဟင်းရဲ့ fiber တွေပါတဲ့အစားအစာတွေကိုပို့ပြီးတော့စားသုံးပြီးချင်ချင်းဘဝကြုံရောဂါကိုဆော့ချလို့ရ
ဟုတ်ကဲ့ဆရာနော်စီးကျူသွေးကျူယောဂါရှိတဲ့သူတွေအတွက်ကော
စီးကျူသွေးကျူပုံမှန်ချင်းပြဖို့လိုပါဒါကြတဲ့ကူပုံမှန်အနေထားမှာရှင်းရတယ်ဆိုလို့ရှင်တော့အသက်စီပုံသာကိုကောက်ဝင်နိုင်မှာ
ဟုတ်ကဲ့ဆရာဒီအင်ဇိုင်းမမြအောင်အထောက်အကူပြုနိုင်တဲ့ဆောင်ရည်နေရှိသေးလား
ဒါတော့ဆက်စစ်တဲ့အစားအစာတွေစားသုံးမှာပေါ့လက်ဆက်ပြီးတော့ခုနပြောတဲ့အခြေခံနဲ့စီးပြီးမတုံ့ထားဘူးဓာတ်ဥသေးပြီးမပါတဲ့အောက်ဆီဂျင်စားအစာတွေကိုစားသုံးပြည့်စုံအဲ့ဒီဆက်စပ်တဲ့အဒီနန်တွေမှာအန်တီအောက်ဆီဒန့်အဲ့ဒါကြီးတော့အသေးကိုထိခိုက်တဲ့အဆိတ်တွေကိုဖြေပြီးနိုင်မှာအဲ့ဒီအန်တီအောက်ဆီဒန့်တွေပါပြီးတော့အသေးကျန်းမာရေးကိုမသာထောက်ကူပြုပါတယ်အဲ့ဒါကြီးပါလဲဆိုတော့ချက်သွင်းပြုလို့အသိအောင်ရှိတဲ့အဒီနန်တွေအန်တီဟိုလာဥနီစပစ်တီအဲ့ဒါကြီးပုံပြီးစားသုံးသင့်ပါ
ဟုတ်ကဲ့ဆရာ
အဲ့တော့ဒီကတော့ငါးကြီးစီစားနာကြီးစီမှာတော့ omega 3ပါတော့ဆောမွန်ငါတို့ကျူနာတို့စာတင်းမျိုးစာဆပ်ပီတန် omega 3ရှိနေတယ်။နောက်ဆန်းစီကလည်း omega 3ရပါတယ်။နောက်အဲဒီ top one ဖြစ်တဲ့စီဝါတွေကတော့ vitamin B12 နဲ့ coenzyme Q လို့ဖြစ်ကြတ
ယ်။ဟုတ်ကဲ့ဆရာ။ဒီအသက် enzyme တွေပေါ့နော်မများအောင်ထိန်းသိမ်းတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
အသက် enzyme များတယ်ဆိုရာအသက် deficiency အစအဲ့ညာမှာ enzyme ကိုခုရောပြီးစားလိုက်မျိုးဆိုတော့အသက်ပြည့်စည်တာကိုရှင်းရတယ်ခေါ့။အဲ့လိုမှမဟုတ်ဘဲနဲ့ဆက်လက်ပြီးတော့ဘေးမပြေပဲထားမယ်ဆိုရင်ဗာနာရာရှိအသေးရောင်နဲ့ကြောက်ရရသွားနိုင်တယ်။နောက်ပိုင်းမှာအသေးချောက်တာအသေးကျွတ်တာအဲ့အမျိုးဖြစ်ပြီးတော့အသေးလုံးဝပျက်စီးသွားနိုင်မှာ။တချို့တလေဆိုလို့ရှိရင်အသေးကန်ဆာတွေဖြစ်ပြီးတဲ့အခါကျတော့အသက်အမြင်ထွက်ဆုံးနိုင်တဲ့အတွက်ကြောင့်မလို့အသေးအတိုင်းဆက်မရနေပတ်သက်လို့ဖိစစ်လို့ဆက်နေကြည့်လို့ရှိရင်ဒါနဲ့တချို့နဲ့ဆက်မနေပြပြီးဆောင်းဆောင်းဆောင်းဆက်များဖို့အဲ့နာပြင်ကြောင်ထွက်သွားလို့
ဟုတ်ကဲ့ကျေးဇူးများကြီးပါဆရာ။
ကိုဝင်းမင်းစီစဉ်ဆွေးနွေးတင်ဆက်တဲ့ VOA ရဲ့ကျမ်းမာရေးအစီအစဉ်အပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်တင်ဆက်ဖို့အချိန်ရောက်လာပါပြီ NRI အစိုးရသက်တမ်းတစ်နှစ်တာကာလကစီးပွားရေးအခြေအနေတွေကိုဥအောင်ခင်ကသုံးသက်ရေးသားတင်ပြထားပါတယ်
NLD အစိုးရစက်တမ်ဘာပထမနေ့မှာစီးပွားရေးတုံ့နှေးနေတာနဲ့ပတ်သက်ပြီးသတင်းမီဒီယာလောကမှာအမျိုးမျို ဝေဖန်ရေးသားကြပါတယ်။စီးပွားရေးပြဿနာကိုထိထိရောက်ရောက်မဖြေရှင်းနိုင်ရင်ပြည်သူ့စောင့်ရည်နေရေးအခြေအနေဟာပိုမိုဆိုးဘွားလာပွေရှိတယ်လို့ AP လ21ရက်နေ့ထုတ်မြန်မာ Times မှာဖော်ပြပါတယ်။စီးပွားရေးကျက်တဲလာတာဟာတိုင်းပြည်တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်နိုင်တဲ့အခြေအနေကိုရောက်လာတယ်လို့ဘီခိုင်ဖြိုးပါတီဥက္ကဋ္ဌကနေပြည်တော်မှာပြောပါတယ်။ဒါပေမဲ့ဝါရဲ့လုပ်ငန်းရှင်တွေကတော့ရေရှည်မှာကောင်းမွန်လာလိမ့်မယ်လို့မြင်ကြပါတယ်။စီမင်းအတိုင်းလုံမလုံစစ်ဆေးဖို့အတွက်ရန်ကုန်ကဆောက်လုပ်မှုတွေကိုရည်ရည်ရဆိုင်တာစီးပွားရေးကိုရပ်တန့်သွားစေတယ်လို့ IMF နဲ့ကမ္ဘာ့ဘဏ်အစဉ်ကစားနှစ်ခုစလုံးမှာထောက်ပြထားပါတယ်။စိုက်ပျိုးရေးမှာတော့ရေကြီးတဲ့ဒဏ်ကုန်ခံရတော့မှုမျောလင့်တယ်လို့ဖြစ်မလာတာပါတဲ့။မြမရင်းနှီးမြှုပ်နှံမှုကော်မရှင်ကအတီးပြုတ်ထားတာတွေကိုနှစ်စားမိုင်းကရပ်ဆိုင်းလိုက်တာဟာလေစီးပွားရေးကိုတုံ့နှေးစေတယ်လို့ IMF ကဆိုပါတယ်။ NLD အစိုးရတက်လာချိန်မှာသဘာဝတန်ငွေဈေးကျနေတာမှုပို့ကုန်ဝင်ဝင်40ရာခိုင်နှုန်းကျဆင်းသွားတာကိုလည်းသတိပြုတင်ပါတယ
်။ NLD အစိုးရရဲ့ policy မူဝါဒတွေကိုရှင်းလင်းပြသစွာသိမြင်ရေးဟာလေအရေးကြီးတယ်လို့ဆိုပါတယ်။NLD အဖွဲ့ချုပ်ကထုတ်ပြန်ကြေညာတဲ့မူဝါဒ12ချက်ကိုအခြေခံတဲ့စီးပွားရေးအမြင်ကိုအစိုးရအနေနဲ့ပုံမှန်ထုတ်ပြန်သင့်တယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းဆောင်မှာဖော်ပြပါတယ်။မြန်မာစီးပွားရေးပညာရှင်ဦးလှမောင်ကလည်းစီးပွားရေးမူဝါဒ12ချက်ဟာအလွန်ကောင်းမွန်ကြောင်းမူဝါဒမရှိဘဲလုပ်ခဲ့လို့မတိုးတက်တာဖြစ်ကြောင်း The Voice စာဆောင်နဲ့တွေ့ဆုံမေးမြန်းခန်းမှာဇန်နဝါရီလတုန်းကပြောကြားသွားပါတယ်။ဒါပေမဲ့ဒီမူဝါဒတွေကိုလက်တွေ့အကောင့်ထဲဖော်ဖို့အတွက်အမှုတန်းတွေအစည်းအဝေးကျင်းပပြီးညွှန်ကြားတာမျိုးမတွေ့သေးဘူးလို့ဆိုပါတယ်။မူဝါဒအကောင့်ထဲဖော်ရမှာအစီအစဉ်ကြကြဦးစားပေးလုပ်နိုင်ရင်ဒီနှစ်ထဲစီးပွားရေးတိုးတက်လာမယ်လို့ဆိုပါတယ်
။ဘန္တာရေးဆိုင်ရာမှာ NLD အစိုးရဟာသတိထားပြီးမျောမြင်ဆင်ခြင်စွာဆောင်ရွက်နေတယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းဆောင်မှာပေါ်ပြပါတယ်။ဒါကြောင့်မို့အစိုးရတက်တန်းပထမ6လပိုင်းမှာစီပွားရေးတိုးတက်မှု600ခန့်နှုန်းသာရှိပေမဲ့လက်ရှိဗန္ဒာရေးနှစ်ကစပြီး3နှစ်ကာလမှာနှစ်စဉ်900ခန့်နှုန်းကျော်စီပွားရေးတိုးတက်လိမ့်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။အစိုးရအသုံးစရလုံငွေကိုယွန်နှဲအောင်လုပ်ပြီးငွေဆက်ကူတင်သလိုရိုက်နှိပ်ထုတ်ဝေတာမျိုးမလုပ်ဘဲစဉ်စဉ်ချင်းချင်းဆောင်ရွက်တာဟာငွေကြေးဖောင်းကျွမှုကိုလျော့စေလိမ့်မယ်လို့ဆိုပါတယ်။ဦးသိန်းစိန်အစိုးရနောက်ဆုံးနှစ်မှာအစိုးရလုံငွေပြတ်မှုဟာတိုင်းပြည်အသင်းထုတ်လုပ်မှုရဲ့300ခန့်နှုန်းအထိတိုးပွားလာပါတယ်။အစိုးရဟောင်းထားခဲ့တဲ့အမွေအစိုးကိုဆက်ခံပြီးဖြည့်ရှင်းရတာဟာလည်းပြဿနာတစ်ခုဖြစ်ပါတယ်
။ NLD အစိုးရလက်ထက်မှာလည်းအစိုးရအသုံးစရိတ်လုံငွေပြမှုဟာတိုးပွားလာွယ်ရှိတဲ့အတွက်ဩဂုတ်လမှာဘတ်ဂျက်ပြင်ဆင်ရေးဆွဲပြီးပညာရေးကျန်းမာရေးနဲ့စိုက်ပျိုးရေးကလွှဲပြီးအသုံးစရိတ်လျှော့ချတာကိုလည်းကမ္ဘာ့ဘဏ်ကထောက်ပြပါတယ်။အနှစ်90ကျော်အသုံးစရိတ်လုံငွေပြလာတာကိုတနှစ်သား NLD အစိုးရလည်းဘာမှမတတ်နိုင်ဘူးလို့ NLD စီးပွားရေးအကြံပေးရှောင်းတန်းနက်ကဆိုပါတယ်။ဦးသိန်းစိန်အစိုးရခြံခဲ့တဲ့စီးပွားရေးအမွေအစိုးကိုသဘောမပေါက်သူတွေများနေတယ်လို့ပြောပါတယ်။ NLD အစိုးရကြောင့်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းသွားလို့ဖြစ်ပေါ်လာတဲ့အကျိုးဆက်ကိုအခုမှစတင်ခံစားရတာလို့ရှောင်းတန်းနက်ကပြောပါတယ်။ EB လမှာစသုံးတဲ့ဥပဒေကြောင့်နိုင်ငံသားငွေရင်းနှီးမြှုပ်နှံမှုပမာဏတိုးပွားလာလိမ့်မယ်လို့ဆိုပါတယ်
။နှစ်ပေါင်းများစွာအာဏာပြပြီးထင်သလိုလုပ်ခဲ့တဲ့မြန်မာစီးပွားရေးကိုပုံမှန်ပြန်ဖြစ်အောင် NLD အစိုးရကြိုးပမ်းနေတာဟာအကောင့်အထည်ပေါ်နေပြီလို့ရှွန်တန်နယ်ကသုံးသပ်ပါတယ်။လွန်ခဲ့တဲ့နှစ်ကပြတ်ထန်းတဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေဟာနိုင်ငံခြားကုမ္ပဏီတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့ဆိုပါတယ်။မြန်မာစီးပွားရေးမှာနိုင်ငံပိုင်လုပ်ငန်းနဲ့အစိုးရဆက်ဆက်နေတဲ့လုပ်ငန်းတွေကြည့်စိုးနေတာကြာပါပြီ။ဒါလို့ကိုကျိုးရှာအုပ်စုရဲ့အခန်းကဏ္ဍကိုနည်းနိုင်သမျှနည်းအောင် NLD အစိုးရကြိုးပမ်းနေတာဟာအတော်လေးခရီးရောက်တယ်လို့ရှွန်တန်လကပြောဆိုကြောင်း AP လ9ရက်နေ့ထုတ်အေယာဝတီအင်္ဂလိပ်သတင်းမှာစန်ဒီဘရွန်ကရေးသားထားပါတယ်။နိုင်ငံပိုင်လုပ်ငန်းတွေကိုပုဂ္ဂလိကပိုင်လုပ်တဲ့စီမံကိန်းကိုစတင်အကောင့်ထည့်ဖော်နေပြီဖြစ်လို့နိုင်ငံပိုင်လုပ်ငန်းတစ်ဝက်ကိုပုဂ္ဂလိကပိုင်အဖြစ်အသွင်ပြောင်းနိုင်တယ်လို့ဆိုပါတယ်။နိုင်ငံပိုင်ဘိုင်လုံငန်းကိုပြုပြင်ပြီးအသေးစားအလတ်စားလုပ်ငန်းရှင်တွေကိုငွေချေးတာဟာ NLD အစိုးရရဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့လည်းဆိုပါတယ်။စီအစိုးရတွေလစ်လူရှုခဲ့တဲ့လူသားချင်းပြည့်တိုးတက်ဖွံ့ဖြိုးရေးအတွက် ကျန်းမာရေးနဲ့ပညာရေးမှာ NLD အစိုးရဆောင်ရွက်နေတာဟာအရေးကြီးတယ်လို့ဆိုပါတယ်အစိုးရဆိုတာအမိန်ပေးသူမဟုတ်ပဲတိုးတက်ဖွံ့ဖြိုးအောင်ကူညီသူတာဖြစ်တဲ့နယ်လို့ NLD အစိုးရအကြံပေးပုဂ္ဂိုလ်ရှွန်တန်နယ်ကရှင်းပြသွားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်သတင်းလွှာကိုနားဆင်ရပါမယ်။ထိုင်းခြေဆိုင် BNI ဝိုင်းတော်သားတွေကစီစဉ်ထုတ်လွှင့်တာဖြစ်ပါတယ
်။အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြို့တော်တောင်ကြီးမှာရှမ်းပြည်နယ်ရဲ့ဒေသအလိုက်အမျိုးသားအစ်စ်နိုင်ငံကြီးဆွေးနွေးပွဲကျင်းပတဲ့သတင်းမူရစီဝါကင်းစင်မှုအတွက်ကချင်ပြည်နယ်ကလူထုထောင်ကနန်းကဆန္ဒထုတ်ဖော်လမ်းလျှောက်တယ်ဆိုတာနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့ကရင်အမျိုးသားအစည်းအရုံး KNU နဲ့အစိုးရတက်မလို့ကြားဖြစ်ပွားတဲ့စစ်ရေးအခြေအနေတွေကိုကြားကြားရမှာပါရှင
်ကျွန်မကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်ရဲ့ဒေသအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံယူညွှန်ကြားချက်နဲ့ရှမ်းပြည်နယ်အစိုးရက UCB တောင်ကြီးမြို့မှာ၃ရက်ကြာကျင်းပခဲ့ပါတယ်။ဧပြီလ23ရက်နေ့ကနေ25ရက်နေ့အထိတောင်ကြီးမြို့တော်ခမ်းမမှာကျင်းပခဲ့ပါတယ်။အဲ့ဒီညီနာခံမှာရှမ်းပြည်တိုင်းရင်းသားအသီးသီးရဲ့ကိုယ်စားလှယ်များနိုင်ငံရေးပါတီလူမှုအသင်းအဖွဲ့ကိုယ်စားလှယ်များအပြည့်ရထားတဲ့လက်နက်ကန်တပ်ဖွဲ့ကိုယ်စားလှယ်များစုစုပေါင်း400ကျော်တက်ရောက်ခဲ့ပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်တောင်ကြီးမြို့နယ်အတွင်းရင်းမူနန်းမြဦးကတော့ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရသေးပဲတောင်ကြီးမှာဒေသအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပလိုက်တာဟာပြည့်ပြည့်စုံမှုမရှိဘူးလို့ဆိုပါတယ်။ဒီအကြောင်းကိုနောက်ပိုင်းမှာလည်းကြားကြရမှာပါ
။ရခိုင်ပြည်နယ်စစ်တွေအချင်းထောင်မှာဖမ်းဆီးခံရတဲ့မြောက်ဦးမြို့ကမြတ်တဆောင်ဆရာတော်ဦးနန္ဒသာရနဲ့ဥခိုင်နေမင်းတို့လူမြောက်ဖို့အတွက်ကြောက်တော်မြို့မှာလူထု900ခန်းကဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဒီလ24ရက်နေ့ကတောင်းဆိုခဲ့ကြတာပါရခိုင်တပ်မတော် AA ရဲ့ရှင်းနေမြောက်အတိတ်မှဖလားပေါ်လုံးပြန်ပွဲဦးစီးကျင်းပလို့ရဲကဆရာတော်ကိုဖမ်းဆီးထောင်ချပြီးမတရားအတင်းဆက်တွယ်မှုပုံမှန်စစ်ခွန်တင်တဲ့တရားစွဲဆိုထားပါတယ်၎င်းတို့လူမြောက်ဖို့အတွက်ဧပြီလ24ရက်နေ့ကလည်းမြောက်ဦးမြို့မှာလူထု900ကျော်ကဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါသေးတယ်
ရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကလတန်မြစ်နယ်ပြည်လောင်းတင်ရွာဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြတဲ့ချင်းပြည်နယ်ပလဝမြို့နယ်ကစစ်ဘေးရှောင်ချင်းပြည်သူရာကနန်းဟာနေရက်အသီးသီးပြန်နေကြပါတယ်။ April 20ရက်နေ့ကမိသားစု62စုလူဦးရေ300ကျော်ဟာသူတို့ရဲ့ဇာတိရွာဖြစ်တဲ့ပြင်ဆိုရွာကိုပြန်သွားကြတာဖြစ်ပါတယ်။စစ်ဘေးရှောင်ပြည်သူတွေပြန်လည်အခြေချနေထိုင်ဖို့အိမ်ထောင်စုတစုစီအတွက်တက်35သိန်းတန်တဲ့နေစရာအိမ်နဲ့အတူမိသားစုတစ်ခုငွေကျပ်3သိန်းစီပေးကမ်းထောက်ပံ့ခဲ့တယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ဝင်စီပင်သားရရေးလက်ဆက်နဲ့ဆက်မှုလက်မှုဝန်ကြီးဆလန်းအိုက်ဆက်ခင်ကပြောပါတယ်အဲ့ဒီစစ်ဘေးဒုက္ခသည်တွေဟာရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်တို့ကြား2015ခုနှစ်ကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်နေရက်ကထွက်ပြေးတိမ်းရှောင်ခဲ့ကြတယ
်တနင်္လာရီတိုင်းဒေသကြီးနေတိုင်းမြို့နယ်မှာတနင်္ဂနွေလုံးပြစ်ခတ်ရဆဲရေးစာချုပ်လက်မှတ်ရေးထိုးထားတဲ့ကရင်မြို့သားအစည်းအရုံး KNU နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဧပြီလ22ရက်နေ့ကဖြစ်ပွားခဲ့တာပါ။အစိုးရတပ်မတော်စစ်ကြောင်းက KNU ထိန်းချုပ်နယ်မြေတွင်ဝင်ရောက်လှုပ်ရှားလို့တိုက်ပွဲဖြစ်ရတာဖြစ်တဲ့အတွက်ဧပြီလ28ရက်နေ့မှာပြုလုပ်မဲ့ပြစ်ခတ်တိုက်ခိုက်မှုရဆဲရေးဆင်ညာပူးတွဲဆောင်ကြည့်ရေးကော်မတီပြည်နယ်အဆင့် JMCS ရဲ့ဆွေးနွေးပွဲမှာဆွေးနွေးတင်ပြသွားမယ်လို့ KNU ဘက်ကပြောပါတယ်။ကရင်မြို့သားအစည်းအရုံး KNU အနေနဲ့တနင်္ဂနွေလုံးပြစ်ခတ်ရဆေးရေးတဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းပိတ်နဲ့တဝဲခရိုင်အတွင်းမှာအစိုးရတပ်မတော်နဲ့ပထမဆုံးအကြိမ်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်တယ်လို့ data အတွင်း KNU တာဝန်ရှိသူကပြောပါတယ်
။ကချင်ပြည်နယ်အတွင်းမူရစေဝါကင်းစင်ဖို့ကချင်ပြည်နယ်တဝန်းကလူထုထောင်ကနန်းကလမ်းလျှောက်ဆန္ဒပြဆူတောင်းဝေပြုတဲ့အစီအစဉ်ကိုမြစ်ချင်းသားမြို့မနောကွင်းမှာပြုလုပ်ခဲ့ပါတယ်။ April 25ရက်နေ့ကပတ်တဆန့်ခေါ်မူရတိုက်ဖြတ်ရေးအဖွဲ့၃နှစ်ပြည့်အထိမ်းအမှတ်ဖြစ်ကျင်းပခဲ့တာပါမူရစေဝါဒို့မလိုလား လူငယ်လူထုအားမူးယစ်ရန်မကာကွယ်ကြဆိုတဲ့ပိုစတာတွေကိုကန်ဆောင်ပြီးကြွေးကြော်ခဲ့ကြတယ်လို့ပတ်ဂျဆန်ရဲ့မြကျနာမူးယစ်စေဝါတိုက်ဖြတ်ရေးကော်မတီအတွင်းရင်းမူဆရာအခုန်တန်ကွန်းကပြောပါတယ်ပတ်ဂျဆန်အဖွဲ့ဟာ2015 2016အတွင်းမှာပဲ Banking Act က4000ကျော်ဖြတ်စည်းနိုင်ခဲ့ပြီးမူးယစ်သုံးဆွဲသူတွေကိုဖြတ်ပေးခဲ့တာ9000ကျော်ရှိနေပြီလို့လည်းပြောပါတယ်
။ကချင်ပြည်နယ်ပမော်ခရိုင်မန်စီမြို့နယ်မှာဆွေရတပ်မတော်တပ်ခန်းဤတောင်ယာစိုက်ခင်းတစ်ခုမှာထောင်ထားတဲ့မိုင်းပေါက်ကွဲမှုကြောင့်တောင်ယာလုတ်ကင်နေတဲ့မိသားစုဝင်3ဦးထိမှန်ပြီးကလေးမ2ဦးသေဆုံးသွားပါတယ်။ဧပြီလ16ရက်နေ့မှာဖြစ်ပွားတဲ့ထောင်မိုင်းပေါက်ကွဲမှုကြောင့်မန်စီမြို့ပြည်ဦးလွင်ရက်ကွက်နေဦးဝဖိုင်ပရနန်တော်လေးမီတို့ရဲ့တမီ3ဦးဘုံထိမှန်ပြီးအသက်9နှစ်အရွယ်မှထုထောင်ပွဲချင်းပြီးတည်ဆုံးပြီးသူ့ရဲ့အမဖြစ်တဲ့16နှစ်အရွယ်မှကြီးပန်အသက်22နှစ်အရွယ်မှဆိုင်းပန်တို့လည်းတန်ရာပြင်းပြင်းထန်ထန်ရရှိခဲ့တယ်လို့ဦးလေးဖြစ်သူဦးရွဲကပြောပါတယ်ပုံပေါက်ကွဲခဲ့တဲ့နေရာဟာအစိုးရတပ်မတော်ချေမြန်တပ်ရင်အမ319တပ်ရင်တပ်စခန်းနဲ့မိသားတရာခန့်တာကွာဝေးတယ်လို့ရွာသားတွေကပြောပါတယ်
ခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။21ရာစုပင်လုံနီလာခံဒုတိယအကြိမ်အတွက်ရှမ်းပြည်နယ်အစိုးရကနေဦးဆောင်ပြီးတော့ရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာဒေသလိုက်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတရက်ကိုဧပြီလ23ရက်နေ့ကနေ25ရက်နေ့ထိကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲကနေရှမ်းပြည်နယ်ကတိုင်းသားတွေလိုအပ်နေတဲ့နိုင်ငံရေးအဖြစ်ရလာနိုင်မလား။21ရာစုပင်လုံနီလာခံအတွက်ဘလို့အထောက်အကူဖြစ်စေမလဲဆိုတာကိုနမ်ဟောင်ကနေစူးစီးတင်ဆက်ထားပါတယ်
ရှမ်းပြည်နယ်မြို့တော်တောင်ကြီးမြို့မြို့တော်ခမ်းမန်မှာကျင်းပခဲ့တဲ့ရှမ်းပြည်နယ်ရဲ့ဒေတာအလိုက်အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးအင်ကာနေ့အထိ3ရက်ဆက်တိုက်ကျင်းပခဲ့ပါတယ်။ဝါကိုပိုင်အုပ်ချုပ်ခွင့်ရဒေတာညိနိုင်ဦးစီအလုပ်အမှုဆောင်ပြည်နယ်လူတော်ကိုယ်စားလှယ်ဦးရန်ကျော်ကတော့ဒီဆွေးနွေးပွဲကနေစစ်မှန်တဲ့ငြိမ်းချမ်းရေးရရှိဖို့မျှော်လင့်တယ်လို့ပြောဆိုပါတယ
်။အမျိုးသားရေးအဆင့်ဆွေးနွေးပွဲဖြစ်တဲ့အတွက်ကျွန်တော်တက်ရတာအင်တာမတန်ဖိုးရှိပါတယ်ပေါ့။အဓိကတော့ကျွန်တော်ဒီဆွေးနွေးပွဲကနေငြိမ်းချမ်းရေးရရှိဖို့အရေးကြီးပါတယ်။ငြိမ်းချမ်းမှတာကျွန်တော်နိုင်ငံတော်ရေးတိုးတက်ဖို့ပြုမှာဖြစ်ပါတယ်။
တက်ရောက်တဲ့သူ400ကျော်အနက်အဖွဲ့စည်းကိုယ်စားလှယ်တွေကစာတမ်းအဆောင်80တင်တွင်ဖတ်ကြားခဲ့ပါတယ်။ပင်လုံမြို့ကတက်ကြလှူရှားသူလူငယ်ဆိုင်းဟောင်စစ်ကတော့ရှမ်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးမြို့မှာကျင်းပခွင့်မပေးဘဲဒေတာအစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပလိုက်တာဟာရှမ်းတွေအတွက်ပါအခွင့်ရေးမှမရှိဘူးလို့ပြောပါတယ
်။ရှမ်းတိုင်းကပါအခွင့်ရတာတွေ့ပြီ။အနာထောင်ရတဲ့ပုံစံဆိုအချက်ဆိုတော့ပြောစလို့ပေါ့အဖက်စီပေါင်းစုံပါပါရင်နောက်လာမှလာမယ်27ရက်ဆွေးနွေးလာခါတို့တင်ပြဖို့အတွက်အမြန်တော့ပဲလို့ပဲထင်ပါတယ
်ရှမ်းပြည်နယ်အစိုးရဝန်ကြီးချုပ်ဒေါက်တာလင်းထွတ်ကတော့အဲ့ဒီညလာခါမှာတင်သွင်းတဲ့စာတမ်းတွေကိုစုစည်းပြီးနိုင်ငံရေးစီးပွားရေးနေရာနဲ့တဘာဝတရားစာတမ်းဆိုင်ရာစာတမ်း3ဆောင်ဖြစ်အောင်စုစည်းပြီးနေပြည်တော်မှာမကြခင်ကျင်းပမဲ့27ရာစုပင်လုံညီလာခံဒုတိယအကြိမ်မှာတင်သွင်းသွားမယ်လို့အခမ်းအနားမှာပြောကြားခဲ့ပါတယ်။ရှမ်းတိုင်းနာမည်ဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ကိုယ်စားလှယ်အဖြစ်တက်ရောက်ခဲ့တဲ့တောင်ကြီးမြို့နယ်ပါတီအတွင်းရင်းမူနောင်မြဦးကတက်တုပ်ရိုက်ကျင်းပခဲ့တာဖြစ်တဲ့အတွက်အဲ့ဒီဆွေးနွေးပွဲဟာပြည့်စုံမှုမရှိဘူးလို့ပြောပါတယ်။
ဒီကနေ့ရလကတော့ဒီအမြန်မြန်လုပ်တဲ့တော့ရလကတော့အရင်ပြည့်စုံမယ်လို့တော့မထင်ဘူး။ချိုတင်ပြည့်စုံမှုတစ်ထက်အခြေပေး
တန်းလူရင်းနဲ့ Federal ပြည်ထောင်စုထူထောင်ရံမှာဒီတစ်ခေါက်အားနည်းမှုတွေရှိနေပေမဲ့နောက်တစ်ကြိမ်အတွက်အတွေ့အကြုံပဲလို့ PNL ဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ
်။ဒါကျွန်တော်တို့ရဲ့ပထမဦးစားပေးတောင်းတော့ကျွန်တော်တို့ဒီတန်းလူရည်သူ Federal မှုနဲ့ပြည်ထောင်စုယူထူထောင်နိုင်ဖို့ဒါကတော့အဓိကကျွန်တော်တို့အားလုံးရဲ့ဘုံရည်မှန်းချက်ဖြစ်ပါတယ်။ဒါအမြင့်မားဆုံးဖြစ်ပါတယ်။ပထမအကြိမ်ပေါ့လေစစချင်းလုပ်တဲ့အပေါ်မှာတော့အားနည်းချက်တွေရှိတယ်နောက်အချိန်တွေမှာတော့ဒီအားနည်းချက်တွေကိုအတွေ့အကြုံတွေယူပြီးတော့ဒါဆောင်ရွက်မှာဖြစ်ပါတယ်
။ဒေတာအလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲများပြည်နယ်အလိုက်တိုင်းဒေတာကြီးအလိုက်ကျင်းပပြည်စည်းတကာလလာမယ့်မေလနောက်ပိုင်းမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံညီလာခံဒုတိယအကြိမ်ကျင်းပသွားဖို့ရှိနေပါတယ်ရှင
်။ဆက်ပြီးတော့ချင်းပြည်နယ်မှာချင်းပါတီပူပေါင်းရေးနဲ့ပတ်သက်ပြီးတော့ချင်းတိုးတက်ရေးပါတီ CPP ကအချက်9ချက်ပါတဲ့အစုပြုချက်ကိုမကြသေးခင်ကထုတ်ပြန်လိုက်ပါတယ်။ချင်းနိုင်ငံရေးပါတီတွေရဲ့ပူပေါင်းရေးလမ်းကြောင်းကဘလို့အခြေအနေရှိနေပါသလဲတပါတီအဖြစ်ပူပေါင်းနိုင်မဲ့အလားအလာရောရှိပါသလားအကြောင်းစုံကိုတော့ကိုရောဘတ်ကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေတင်ဆက်ထားပါတယ
်အတန်တွေတာကြမ်းနေရပြီယနေ့အချိန်ထိလက်သွဲ့အကောင့်ထယ်ဖော်မှုရှိမလာသေးတဲ့ချင်းနိုင်ငံရေးပါတီများတပါတီအဖြစ်ပူပေါင်းရေးခြေလှမ်းဟာအချိန်မစွဲသင့်တော့ပဲအစောတလင်အကောင့်ထယ်ဖော်သိမ့်ပြီလို့ချင်းတိုးတက်ရေးပါတီဥက္ကဋ္ဌပူထန်နိုကကပြောပါတယ်
ปีตุยกับปูปองแม่สู่เรอตางกจ่าราจ่าดิจนรู้ปองแม่ปองแม่ตาคงส่งไปอ่ะเปียวนี่แหละเล็ดตุยเรบ้ามาติติจ่าจ่าเมรอปองแม่สู่ราแลไม่ติอ่ะดีกว่าเพิ่นเมียนๆจนรู้ตัวจริงปองแม่อตุตุอะคู่กระเรกามิวเนี่ยติติมาฉีกุอยู่ลุอย่าอ๋อจนรู้เปลี่ยนไปกว่าถิ่นติลุไม่อยากบุตะปาติอีนี้เนี่ยจนรู้มิวเนี่ยติติกูแห่เลยเปิ้ลสิยงดีซะโล
အမျိုးသားကြီးလည်းနှူးကြမှုရှိလာအောင်သူ့တဘောနဲ့အမြန်ဆုံးအကောင်အထည်ဖော်ရှိခြင်းနဲ့ဆန္ဒနဲ့သူတို့တင်ပြရခြင်းဖြစ်တယ်။ချင်းတူတန်းရေးပါတီဟာပြီးခဲ့တဲ့မလ3ရက်နေ့ကတတိယကျင်းမြောက်ပါတီညီလာခံကျင်းပခဲ့ပြီးချင်းပါတီများပူးပေါင်းရေးဆိုင်ရာအစိုးရရဲ့ချက်ကိုနှစ်ချက်ကိုဆုံးဖြတ်ခဲ့ကြတာပါ။ချင်းမျိုးရာကိုစားပြုအနေနဲ့ဖွဲ့စည်းထားတဲ့ချင်းတူတန်းရေးပါတီချင်းဒီမိ
ပါတီအတီတီထဲမှာမပေါင်းချင်တဲ့သူတွေရှိနေတာဖြစ်တယ်လို့ချင်းမျိုးသားဒီမိုကရေစီပါတီရဲ့အထွေထွေသွေးရင်းမှုဆလိုင်းကျဲဦးဖိထောင်ကပြောပါတယ်။ပါတီအတီတီထဲမှာမပေါင်းချင်တဲ့သူတွေကတော့အနေနဲ့များတော့ရှိနေတာပဲလေ။ဒါတော့ပါတီအားလုံးမှာရှိနေတာပါပဲ။မပေါင်းချင်တဲ့သူဒါမှမဟုတ်လက်ရှိရှိဆိုတဲ့အနေအထားကိုကျင့်တဲ့နေတဲ့လက်ခံတဲ့သူတွေပြောမွေးနေတဲ့သူတွေကတော့ရှိနေတာပဲလေ။
ချင်းဒီမိုကရေစီဖွဲ့ချုပ်စီအယ်ဒီပါတီထွေထွေသွေးရင်းမှုဆိုင်ပြီးပြီးကတော့ချင်းပါတီပူပေါင်းရေးဟာသဘောတူပြီးသားဖြစ်တယ်။နံပါတ်၄အရာကိုကျွန်တော်တို့ပါတီညီလာခံမှာပြန်ချပြပါမယ်။အဲ့တော့ပါတီညီလာခံဆုံးဖြတ်ချက်ဟာနောက်ဆုံးအတည်ဖြစ်တယ်။အခုလက်ရှိမှာတော့ချင်းမီခံပါတီကြီးတုံးခုနဲ့မျိုးနယ်စုကိုခြေခံပြီးဖွဲ့စည်းထားတဲ့ပါတီငယ်ခုနှစ်ခုကရှိနေပြီ။ရွေးကောက်ပွဲတုန်း တော့စောက်ကြည့်ရမှာဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မြို့ရဲ့စေဝါကင်းစင်စေဖို့ကချင်ပြည်နယ်ကလူထုထောင်ကနန်းကလမ်းလျှောက်ဆန္ဒပြခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်နေခဲ့ကြတာကတော့ကျွန်တော်တို့ BNN ဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ။
တိုင်းချီဆိုင် BNI ဝန်တော်သားတွေစုစည်းတင်ဆက်ထားတဲ့တိုင်းရင်းသားဒေသတွေကတိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ရတာပါခင်ဗျာ VO ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို VO ရဲ့ Facebook ကနေပြီးလဲဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်မနက်ဖြန်မနက် VO ကထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ24 32 39တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နေပါတယ်အဲ့ဒီမှာကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကိုနားဆင်ရမှာပါခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါဦးခင်ဗျာ
။အာဖဂန်နိုင်ငံရှိဘက်ကအဲစစ်သွေးကြွားရဲ့အမဂန်စကန်ကိုတိုက်ခတ်ခဲ့တဲ့စစ်စင်ရေးတွင်အမေရိကန်တပ်ဖွဲ့ဝင်2ဦးသေဆုံးပြီး2ဦးဒဏ်ရာရရှိသွားခဲ့တဲ့အကြောင်းအမေရိကန်ပင်လယ်ကိုစစ်ဌာနချုပ်ကအတည်ပြုပြောဆိုလိုက်ပါတယ်။နဂါပြည်နယ်မှာဗိုလ်ထုံးနဲ့ညဘက်တိုက်ပွဲတွင်သေဆုံးခဲ့တာဖြစ်တဲ့အကြောင်းပင်လယ်ကပြောခွင့်ရပုဂ္ဂိုလ်ဗိုလ်ကြီးဂျက်ဖ်ဒေးဗစ်ကပြောဆိုခဲ့တာပါ။မြောက်ကိုရီးယား၏အမေရိကန်လွှတ်တော်အမတ်တွေနဲ့တွေ့ဆုံရမှာပိတ်ဆို့တံခတ်မှုတွေနဲ့တန်တမာနီးလန်းတွေကိုအသုံးပြုပြီးစစ်ဆန်ညှိနှိုင်းရေးပြန်လောက်လာအောင်ဖိအားပေးဖို့အရေးကြီးတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကအလေးထားပြောကြားသွားပါတယ်။ဆွေးနွေးမှုတွေပြန်လုပ်နိုင်မယ်အလားအလာတွေရေးရမှရှိသေးပေမဲ့တရုတ်နိုင်ငံကဆွေးနွေးဖို့ဖိအားပေးနေတာကအရေးကြီးတယ်လို့လည်းအကဲခတ်တွေကယူဆနေကြတာပါ။ဆီးရီးယားနိုင်ငံဒမက်စကတ်မြို့တော်ကနိုင်ငံတကာလေဆိပ်နီးလက်နက်တဲ့ဆောင်ရရကိုအစ္စရေးကလေကြောင်းကနေဒီကနေ့တက်ခတ်မှုဖြစ်ခဲ့ပြီးနောက်မှာပဲတင်းမာမှုတွေကြီးထွားမလာအောင်ရှောက်ရှားဖို့အစ္စရေးနဲ့ခြံနိုင်ငံတွေကိုရုရှားကတိုက်တွန်းလိုက်ပါတယ်မတူညီချင်းတွေကြုံနေရတဲ့ဒေသမှာနောက်ထပ်တင်းမာမှုတွေကြီးထွားမလာဖို့သက်ဆိုင်ရာနိုင်ငံတွေအားလုံးအနေနဲ့ထင်းထင်းထင်းထင်းဆောင်ရွက်ဖို့ရုရှားသမ္မတရဲ့ပြောခွင့်ရသူဒမီထရီပက်စကော့ကမော်စကိုမြို့တော်မှာသတင်းနောက်တွေကိုပြောဆိုလိုက်တာပါအမေရိကန်ပြည်အစိုးရမက္ကဆီကိုကနေဒါနိုင်ငံတွေနဲ့ဆက်ဆံရေးကောင်းမွန်နေပြီးတတ23နှစ်ရှိနေပြီဖြစ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA ကိုပြန်လည်မွမ်းမံပြီးအသေးရေးဆွဲဖို့သဘောတူညီချက်ရရှိမယ်အလားအလာတွေရှိနေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မနေ့ကပဲမက္ကဆီကိုသမ္မတနဲ့ကနေဒါဝန်ကြီးချုပ်တို့နဲ့တယ်လီဖုန်းဆက်စကားပြောရမှာသဘောတူချုပ်ကိုဖြတ်ပြစ်မဲ့စာပြန်လည်ညှိနှိုင်းရေးဆွဲဖို့ပြောဆိုခဲ့ကြပြီးဒါကိုလည်းစဉ်းစားပြီးလက်ခံခဲ့တဲ့အကြောင်းဒီကနေ့မှာပဲသမ္မတထရမ့်ကတွစ်တာလူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။ဒါပေမဲ့လည်းသဘောတူညီချက်မရဘူးဆိုရင်တော့ NAFTA သဘောတူညီချက်ကိုဖြတ်ရမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ American သမ္မတဖြစ်ဖို့ကြိုးပမ်းခဲ့တဲ့ကာလတစ်လျှောက်မှာသမ္မတ Trump က NAFTA သဘောတူညီချက်ပေါ်ဝေဖန်ပြောဆိုခဲ့ပြီးအထူးသဖြင့်လော်အားကဈေးသက်သာတဲ့ Mexico နိုင်ငံကို American ကုမ္ပဏီတွေပြောင်းရွှေ့ကုန်တဲ့အတွက် American မှာအလုပ်ကံတွေလက်လွတ်ဆုံးရှုံးရတဲ့သဘောတူညီချက်တည်းအဖြစ်နဲ့လည်းဝေဖန်ပြောဆိုထားတာဖြစ်ပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုကိုအောင်လွင်ဦးပြောပြခဲ့တာဖြစ်ပါတယ်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှင့်အင်ဂျင်နီယာကတော့ Bill Barber ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24 25 32 51တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်သောရရှင်များအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းတဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.